Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာဒီနေ့မှာပိုင်းရဲ့2020ပြည့်ဧပြီလ15ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်လေးကိုစတင်နေပါပြီကျွန်တော်အောင်လေးဦးပါခင်ဗျာ COVID-19 အရေးပေါ်အခြေအနေကြောင့် VOA ရဲ့အစီအစဉ်လေးကိုယာယီပြောင်းလဲတင်ဆက်ပေးနေပါရဲ့အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါရဲ့ကမ္ဘာတော်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့သူ WHO တို့ရန်ပုံငွေကိုစံငန့်ထားဖို့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံအားလုံးကိုထိခိုက်နေတဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဆက်တဲ့ကူးစက်မှုတွေကို WHO ကကြာကြာနာနာစုံစမ်းစစ်ဆေးတာတွေမလုပ်ခဲ့ဘူးဆိုပြီးအထောက်ပံ့တွေဖြတ်တောက်မဲ့အကြောင်းသမ္မတထရန့်မနေ့ကကြေညာလိုက်တဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတုံ့ပြန်လိုက်ကြပါကျွန်မနိုင်ငံရဲ့ဝန်ကြီးဟေကိုမက်စ်ကလည်းအပြစ်ဖို့နေတာအထောက်အကူမဖြစ်ဘူးဆိုပြီးဒီကနေ့ပဲ WHO ဘက်ကနေကာကွယ်ပြောဆိုလိုက်ပါတယ်။ COVID-19 ရောဂါကိုအထူးလက်တွဲပြီးရင်ဆိုင်ရမှာဖြစ်ပြီးရောဂါဆန်းသက်ဖြစ်စီနဲ့ကာကွယ်ဆေးထုတ်လုပ်ဖြန့်ဖြူးမှုတွေအတွက်ကုလသမဂ္ဂအထူးသဖြင့် WHO ကိုထောက်ပံ့ကူညီတာကသာအကောင်းဆုံးနည်းလမ်းဖြစ်တဲ့အကြောင်းလဲ Twitter လူမှုကွန်ရက်မှာမှတ်ချက်ပေးခဲ့တာပါ။လက်တလောကမ္ဘာတဝန်းမှာဗိုင်းရပ်စ်ကူးစက်သူ2000နီးပါးအတည်ပြုထားပေမဲ့နေရာတော်များမှာဆက်ဆက်ဆစ်ဆီဖို့အခက်အခဲတွေရှိနေစေဖြစ်တဲ့အတွက်လက်တွေ့အခြေအနေမှာကူးစက်သူရေအတွက်ပုံများနိုင်တယ်လို့လည်းကြမ်းကျင်သူတွေထပ်မံထားပါတယ်။အမေရိကန်ပြည်ထောင်စုက Johns Hopkins တက္ကသိုလ်ကပေါ်ထူးနေစော်ပဲထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းသိဆုံးသူရေအတွက်ကလည်း13,600ကျော်တိရှိနေပါတယ်။ကမ္ဘာတော်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆ20လောက်တိုးအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပေးနေတဲ့အထောက်ပံ့တွေရပ်ဆိုင်းမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ
် Today I'm instructing my administration to halt funding of the World Health Organization while a review is conducted to assess
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုစီမံခန့်ခွဲမှုညံ့ဖျင်းခဲ့မှုနဲ့ဖုံးကွယ်ခဲ့မှုတွေမှာ WHO ပတ်သက်ခဲ့တဲ့အခန့်ကဏ္ဍကိုပြန်လည်တုံ့တက်နေတဲ့အချိန်မှာအမေရိကန်ကထောက်ပံ့နေတာတွေကိုရပ်ဆိုင်းထားဖို့အစိုးရဘက်ကညွှန်ကြားထားတဲ့အကြောင်းသမ္မတထရန့်မနေ့ကပဲအင်တာဗျူးတွေမှာပြောဆိုသွားတာပါ COVID-19 ရောဂါတိုက်ဖျက်ရေး WHO ရဲ့စောင့်ချက်တွေကိုပြန်လည်တုံ့တက်နေစဉ်ရပ်ပေါင်း60ကနေ90အထိထောက်ပံ့နေဆိုင်းငံ့ထားမှာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်အမေရိကန်ခွန်ထမ်းပြည်သူတွေရဲ့ငွေတွေနဲ့နှစ်စဉ် WHO ကိုဒေါ်လာတန်း400ကနေ900လောက်ထိထောက်ပံ့ပေးနေပြီးတရုတ်နိုင်ငံကတော့တန်း40လောက်သာပေးရနေတဲ့အကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်ကအများဆုံးထောက်ပံ့နေပေမဲ့ WHO ကတရုတ်နိုင်ငံကိုသာမျက်နှာသာပေးနေတယ်ဆိုပြီးဆွဆဲနေတဲ့သမ္မတထရန့်ကရန်ပုံငွေဖြတ်တောက်မဲ့အကြောင်းလဲအစိုးရမှာကထပ်တလဲလဲတတိပေးထားပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာဗိုင်းရပ်စ်ပိုးစတင်ကူးစက်တဲ့သတင်းတွေထွက်ပေါ်ခဲ့တာကိုစုံစမ်းစစ်ဆေးရမယ်အခြေခံတာဝန်ကိုလည်း WHO ဘက်ကပြက်ခွက်ခဲ့တဲ့အကြောင်းသမ္မတထရန့်ကပြောဆိုထားပါတယ်COVID-19 ကာယောဂါနဲ့ရင်ဆိုင်နေရရင်ကမ္ဘာစီးပွားရေးဟာနှစ်ပေါင်း80ကျော်အတွင်းအဆိုးဆုံးခြေဝန်းနိုင်တဲ့အကြောင်းခန့်မှန်းချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်အာရှကစတော့ဈေးကွက်တွေမှာဒီကနေ့အနှုတ်လက္ခဏာတွေပြခဲ့ပါတယ်ဂျပန်ဩစတြေးလျဟောင်ကောင်ရှန်ဟိုင်းအညွန်ဂိတ်တွေဟာမွန်လဝမ်းကျော်အယောင်းဝယ်လုပ်ချိန်မှာတစ်ရာခိုင်နှုန်းအောက်အရှုံးပေါ်ခဲ့ပြီးတောင်ကိုရီးယားနိုင်ငံကကော့စပီအညွန်ဂိတ်ကတော့1.5ရာခိုင်နှုန်းကျော်ဈေးတက်ခဲ့တဲ့အတွက်ဒေသတွေမှာတခုတည်းသောအပေါင်းလက္ခဏာပြခဲ့တဲ့ဈေးကွက်ဖြစ်ခဲ့တာပါကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်စီဝါရေးလုပ်ငန်းတွေအားလုံးဒီပါရပ်ဆိုင်ထားရပြီး1930ပြည့်လို့နေ့တွေကစီဝါရေးချစ်ချုံချမှုနောက်ပိုင်းအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့ကမ္ဘာစီဝါရေးဟာဒီနှစ်2020ပြည့်မှာ300ရာခိုင်နှုန်းချဆင်းနိုင်တဲ့အကြောင်းအပြည့်အစုံရငွေချေးရပုံငွေဖွဲ့ IMF ကမနေ့ကပဲခန့်မှန်းချက်ထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကျန်းမာရေးပြဿနာကြောင့်ဒီနှစ်ဗန်ဒန်နှစ်ပထမ3လပတ်အတွင်းတရုတ်နိုင်ငံရဲ့စီဝါရေးဟာ1992ခုနှစ်ကစလို့ပထမဆုံးအချိန်ဖြစ်ချဆင်းမဲ့အလားအလာရှိနေပါတယ်။ဒီကနေ့နှစ်ကုန်ပိုင်းကနိုင်ငံအလဲပိုင်းဥပဒေနဲ့မှာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ခဲ့ရာကလူသွားလာပြီးဆေးရုံလျုံနေတရုတ်ဖို့ဆောင်ရေးလုပ်ငန်းတွေနဲ့ကုန်တက်တွေကိုပိတ်ပင်ခံတက်ခဲ့ရတဲ့အတွက်ကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့ကျွန်းနိုင်ငံရဲ့အခြေခံစီးပွားရေးလုပ်ငန်းတွေလည်းရပ်ဆိုင်းခဲ့တာပါခံတက်ချက်တွေကိုတဖြည်းဖြည်းပြန်လျှော့ပေးနေပေမဲ့ကာယောဂါနဲ့ရင်ဆိုင်နေရတဲ့တခြားစီးပွားရေးအင်အားကြီးနိုင်ငံတွေမှာလည်းအလားတူတားမြစ်ခံတက်ချက်တွေကြောင့်စီးပွားရေးလုပ်ငန်းတွေမှာထိခိုက်လာရာကဝယ်လိုအားတွေကျဆင်းနေတဲ့အတွက်တရုတ်နိုင်ငံကအဓိကအားထားနေရတဲ့ပြပပို့ကုန်လုပ်ငန်းတွေမှာအလားအလာတွေလည်းမေ့မနေပါတယ
်။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 6833ည5.32 kHz 6303ည5.58kHz 5885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင်။
ိုဆက်ပြီးတော့တင်ပြသွားမှာပါမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ12ဦးထပ်တိုးလာတဲ့အတွက်အခုဆိုရင်ပိုးတွေ့သူစုစုပေါင်း84ဦးရှိကြောင်းမြန်မာကျန်းမာရေးနဲ့အာဂါဒါဝန်ကြီးဌာနရဲ့ဧပြီလ15ရက်မနက်10နာရီခွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူနာတဲ့12ဦးရဲ့ကျန်းမာရေးအခြေအနေတည်ငြိမ်နေတယ်လို့လည်းဖော်ပြထားပါတယ်။အခုနောက်ဆုံးပိုးစစ်ဆေးတွေ့ရှိတဲ့လူနာတွေကတော့အသက်23နှစ်ကနေ85အရွယ်တွေဖြစ်ပြီးအမျိုးသမီး10ဦးနဲ့အမျိုးသား4ဦးပါဝင်တယ်လို့ရန်ကုန်တိုင်းစကိုင်းတိုင်းနဲ့ရှမ်းပြည်နယ်တွေကဖြစ်ပါတယ်။သူတို့အားလုံးဟာ COVID-19 ရောဂါရှိသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေလည်းဖြစ်ပြီးလက်ရှိမှာတော့သူတို့ကိုအသွားလာကန့်လန့်ထားတဲ့နေရာတွေမှာတိချခွဲထားပြီးတော့သက်ဆိုင်ရာဆေးရုံတွေကိုလွှဲပြောင်းပြီးကုသမှုခံယူစီမယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုင်းဒေသကြီးတွေနဲ့ပြည်နယ်တွေကပေးပို့လာတဲ့စောင့်ကြည့်လူနာ112ယောက်နဲ့ထိတွေ့မှုရှိတဲ့လူ283ယောက်အပါအဝင်စုစုပေါင်း393ယောက်ကိုတက်ခွဲစစ်ဆေးတာမှာ12ဦးကိုပိုးကူထတာတွေ့ခဲ့ရတာပါ။အရင်ပိုးကူခံထားရတဲ့လူနာ64ယောက်ထဲမှာကုသပျောက်ကင်းပြီးတော့ဆေးရုံကဆင်းသွားတဲ့လူနာ2ဦးရှိပြီးတော့တိတ်ဆုံးသူ4ဦးရှိပါတယ်။ဝန်ကြီးဌာနအနေနဲ့ COVID-19 ရောဂါနဲ့ပတ်သက်လို့ကြီးကြတဲ့ရပ်ပိုင်းတွေကအလင်းတင်တယ်လို့သတင်းထုတ်ပြန်ခဲ့ပေမဲ့ဧပြီလ15ရက်ဗုဒ္ဓဟူးနေ့ကစပြီးတော့မနေ့9:30ကျမှတစ်ချိန်ည8:00-9:00ကျမှတစ်ချိန်ထုတ်ပြန်သွားမယ်လို့ဝန်ကြီးဌာနကသတိပေးထားပါတယ်တော်ရင်တရိတ်ဆန်တရားမဝင်ကုသရောင်းဝယ်မှုအဆုံးတက်ပေးဖို့အရှိတောင်အာရှနိုင်ငံသား10ဦးမှာ9ဦးကလိုလာရဲဆိုတာကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရပ်ပုံအဖွဲ့ WWF ကကောက်ရတဲ့နောက်ဆုံးလူမှုသဘောထားစစ်တမ်းမှာတွေ့ရပါတယ်ဒေတာရင်းကစစ်တမ်းဖြည့်ဆူခဲ့သူ93ရခိုင်နှုန်းကတော်ရင်တရိတ်ဆန်နဲ့တရားမဝင်ရောင်းဝယ်မှုကိုအစိုးရတွေကတင်းတင်းကြပ်ကြပ်တားမြစ်ပြီးတော့တော်ရင်တရိတ်ဆန်စီတွေကိုလည်းစီရင်ဥပဒေတွေချမှတ်ပေးစေချင်ပါတယ်။ဒီလိုရက်တွေဟာကမ္ဘာစီးပွားကိဟစနစ်ကိုပြက်စီးစေတဲ့ချိန်ချောင်မှုကြီးတစ်ခုဖြစ်တယ်လို့လည်း WWF ကပြောပါတယ်။COVID-19 ကရောဂါဟာတရုတ်နိုင်ငံတော်ရင်တရိတ်ဆန်စီတခုကနေစတင်ကူးစက်ခဲ့တယ်လို့ယူဆကြပေမဲ့အရှိတောင်အာရှနိုင်ငံတွေဟာတရုတ်နိုင်ငံတွေကတော်ရင်တရိတ်ဆန်တွေမှောင်ခိုတင်ဖို့ရလမ်းကြောင်းဖြစ်နေတာပါ။အခုလက်ရှိအခြေအနေကြောင့်တော်ရင်တရိတ်ဆန်မှောင်ခိုတင်ဖို့မှတားဆီးရေးအတွက်ဥပဒေသစ်တွေကိုလည်းဒေသရင်အစိုးရတွေကပြဋ္ဌာန်းလာနေပါတယ်။တရိတ်ဆန်တွေကနေစတင်ကူးစက်တဲ့ကမ္ဘာကရောဂါကြီးထပ်ပြင်းမလာအောင်ကာကွယ်ရေးသက်ဆိုင်ရာအစိုးရတွေကိုပြည်သူလူထုကလည်းအပြေအဝါထောက်ခံပါလိမ့်မယ်လို့WWF အဖွဲ့ညွှန်ကြားရေးမှူးမာကိုလမ်ဘာဒီနီကပြောပါရယ်တော်ရင်တရိတ်ဆန်နေကုသရောင်းဝယ်မှုသဘာဝပတ်ဝန်းကျင်ပြည့်စည်ဆုံးရှုံးမှုနဲ့လူ့ကျန်းမာရေးဘလို့ဆက်ဆက်ပတ်သက်နေတယ်လဲဆိုတာအပြေရှားဖို့အချိန်တန်ပြီလို့လည်းသူကပြောဆိုခဲ့ပါရယ်အချင်းမြချစားမှုအရှုပ်တော်ပုံနဲ့တစ်စိတ်တစ်ပိုင်းဆက်ဆံနေတဲ့မလေးရှားအစိုးရရဲ့ရင်းနှီးမြှုပ်နှံမှုတွေတဲ့ကခိုးယူခဲ့တဲ့ဒေါ်လာတန်300ကိုမလေးရှားအစိုးရစီပြန်လည်လွှဲပြောင်းပေးလိုက်ပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီငွေတွေကိုမလေးရှားစီးပွားရေးလုပ်ငန်းရှင်လိုတက်ချိုစီကနေတင်ယူခဲ့တာဖြစ်တယ်လို့လည်းအမေရိကန်တရားရေးဌာနကအင်္ဂါနေ့မှာပြောပါရယ်။တရားရေးဌာနကထုတ်ပြန်လိုက်တဲ့ဆေးရဆရမ်းတွေမှာတော့အမေရိကန်ဘရဒီနဲ့ဆူဇလန်နိုင်ငံတွေမှာလုံးနဲ့သူမိသားစုပိုင်းဒေါ်လာတန်900ကျော်ဖို့အဥ္စာပစ္စည်းတွေကိုလွှဲပြောင်းပေးဖို့မနစ်ကအမိန့်ထုတ်ပြန်ထားတာကိုတွေ့ရပါရယ်။မလေးရှားအစိုးရပိုင်ဝန် MDP ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးတွေကနေငွေတွေနဲ့ဈေးကြီးတဲ့ PC တွေကိုသူ့ကိုချိုးအတွက်ဝယ်ယူခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ Mr. Lowe ကိုအမေရိကန်တရားရေးဌာနကတရားစွဲဆိုထားတာပါ။သူ့ပိုင် PC တွေထဲမှာတော့ဈေးကြီးတဲ့အိမ်တွေအနုပညာ PC တွေလက်ဝတ်ရတနာတွေနဲ့ California ပြည်နယ် Beverly Hills ကဟိုတယ်တစ်ခုလည်းပါဝင်ပါတယ်။1MDB ထဲကခိုးယူသွားတဲ့ငွေတွေထဲကဒေါ်လာတန်600ကျော်ကိုပြန်မရယူထားပြီလို့လည်းအမေရိကန်တရားရေးဌာနကပြောပါတယ်။ဂျာမနီနိုင်ငံရဲ့အမေရိကန်စစ်အခြေစစ်ခံကိုတိုက်ခိုက်ဖို့ကြံစီမှုဆွဲချက်နဲ့ IS စစ်သွေးကြောအဖွဲ့ဝင်၄ဦးကိုဖမ်းဆီးတာကြောင့်ဂျာမန်အစိုးရရှင်တွေကဗိုလ်တုနေမှာကြေညာခဲ့ပါတယ်။ဒီအုပ်စုမှာတိုက်ခိုက်ရေးအတွက်သဏ္ဍာန်တွင်တဲ့လက်နက်ခဲယံတွေအပါအဝင်အစောင်းအုံဖောက်ခွဲဖို့လိုအပ်တဲ့ဖောက်ခွဲရေးသုံးပစ္စည်းကိရိယာတွေစုဆောင်ထားတယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်။ဂျာမနီကအမေရိကန်လက်တက်အခြေစစ်ခံကိုဒီအဖွဲ့ကကင်းထောက်လိရာထားပြီးသွားပြီလို့လည်းရှင်တွေကပြောပါတယ်။မနစ်က IS အဖွဲ့ဝင်ဖြစ်လာပြီးတော့ဂျာမနီမှာအကြမ်းဖက်အဖွဲ့ငယ်တည်ထောင်ခဲ့သူတာဂျီကစ္စတန်နိုင်ငံသားကိုပြီးခဲ့တဲ့လကဖမ်းဆီးထိန်းနှင်းထားတာပါ။သူနဲ့ဆက်ဆက်ပြီးတော့ဂျန်လေးဦးကိုဖုံးလုပ်နိုင်ကြတာလည်းဖြစ်ပါတယ်။သူတို့အလုံးစီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံကအစ်စ်မြင့် IS ကောင်းဆောင်တွေစီကညွှန်ကြားချက်ကိုစောင့်နေကြတာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပေါ်ရိုးနေညာဘက်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့ COVID-19 နဲ့ပတ်သက်တဲ့သတင်းတွေအပါအဝင်တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါရမယ
်မြန်မာပြည်ရင်းမှာ COVID-19 ရောဂါပျောက်ကင်းသူနောက်ထပ်တဦးရှိလာပြီးထပ်တိုးတည်ပြူလူနာများလာတဲ့အင်းစိန်မြို့နယ်ကနေရာတချို့ကိုသွားလာခွင့်ပေးလိုက်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကိုဗစ်အတည်ပြုလူနာနံပါတ်15ဖြစ်တဲ့ဝေဘာဂီဆေးရုံမှာကုသမှုခံယူနေတဲ့အသက်45နှစ်အရွယ်အမျိုးသမီးရဲ့ဓာခွဲနမူနာကိုနောက်ထပ်စစ်ဆေးရမှာနက်ဂတိဗ်2ချိန်ထွက်ထားပြီးဖြစ်လို့ရောဂါပျောက်ကင်းတဲ့စီးရင်နဲ့ထည့်လို့ရပြီလို့သိရပါဗျ။ ဒီလူနာနဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မယ့်အခြေအနေတွေကိုကျမ်းမာရေးဌာနပြောရေးဆိုခွင့်ရှိသူကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး
လောလောဆယ်မှာဒီလူနာနဲ့ပတ်သက်တဲ့အခြေအနေတချို့ကိုတော့ဝိပါကီအထူးကုဆေးရုံကြီးကတောက်တာအင်မှုတမင်ကအခုလိုပြပြထားပါတယ်။ကောင်းတယ်လို့ပဲပြောလို့ရပါတယ်။ကောင်းပါတယ်။တက်တာပါတယ်ပေါ့နော်။အဲ့လောက်တော့ပြောလို့ရတယ်ရှင်။အသိစိတ်ပြောလို့မရပါဘူးရှင်။ဟုတ်ကဲ့။ပြောရေးဆိုခွင့်ရှိလို့မဟုတ်တော့အများကြီးပြောလို့မရပါဘူးရှင်။ရောဂါပျောက်ကင်းသွားသူလူနာနံပါတ် 4နဲ့ 9အပြီးလူနာနံပါတ် 15ဟ
ထက်တိုးတီပြူလူနာခုနှစ်ဆယ်လေးဦးအထိရှိထားပြီးဖြစ်ပါတယ်ထက်တိုးလူနာအများစုကခီးသွားရာဇဝင်မရှိဘဲယောဂအတီပြူလူနာတွေနဲ့ထီတွေ့မှုရှိထားသူတွေပါဒီယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်အာဏာပိုင်တွေကတခွဲအတီပြူလူနာတွေနေထိုင်ခဲ့တဲ့နေရာတွေကိုအသွာလာပိတ်လိုက်တဲ့အထိအရှိန်မြင့်ဆောင်ရွက်နေတဲ့အခြေအနေပါ
တခွဲတီပြူလူနာဆက်ချောက်ဦးထိရှိထားတဲ့အင်းစိန်မျိုးနယ်ကနေရာ၃ခုမှာအသွာလာပိတ်ခါတဲ့အခြေအနေကိုအင်းစိန်မျိုးနယ်ဆက်တော်ကိုယ်စားလှယ်ဥဝေဖြိုးဟန်ကဖူယူအေကိုပြောပါတယ်လော့တောင်းကကျွန်တော်တို့ကလော့တော့တဲ့၃နေရာပဲလောက်ရပါတယ်ဟောဆိုတော့ဒီစန်းစာတင်ကြောင်းလန်ကစုွက်များတယ်လေညာတော့အဲ့ဒီလန်တလန်ကိုကျွန်တော်တို့လော့တောင်းလုပ်လိုက်ခြင်းအပြင်အဲ့ရတွေ့တဲ့လူကဆယ်ယောက်လောက်
ပြည်သူများစုကဘာသာရေးအခမ်းအနားတစ်ခုကနေစခဲ့တာဖြစ်ပြီးအဲ့ဒီပွဲကိုသွားခဲ့တဲ့အင်းစိန်နေပြည်သူတွေကိုကူးဆက်တဲ့အကြောင်းကိုလည်းဦးဝေဖြိုဟန်ကအခုလိုရှင်းပြထားပါတယ်။
ရုပ်လုတ်တဲ့ဟာတော့ရှစ်မိုင်ကဘုရားကျောင်းတစ်ခုမှာလုတ်တာ။ဒါကျွန်တော်အင်းစင်အားလီဗီယာသွားပြီးအဲဘုရားကျောင်းတော့တက်ရင်းနေမှာစတွေ့လိုက်တဲ့သဘောပေါ့နော်။ကျွန်တော်တို့မြို့နယ်အနေနဲ့ကတော့ကိုယ့်ရဲ့မြို့နယ်လုပ်ငန်းကုမ္ပဏီအနေနဲ့ပြီးတော့လိုအမဲ့ဖိုင်နေကုန်လို့ပြတ်မှတ်လုပ်ထားတဲ့ရှိပါ။တခြားပြည်နယ်နဲ့တိုင်းအသီးအကနေရာတွေမှာလည်းတခွဲအတီးပြူလူနာနေထိုင်ခဲ
တည်ပို့ထားတာပါ
ယောဂဘုတွေ့ရှိသူတွေနဲ့တန်တရားနဲ့တရားခွဲထားရသူတွေများလာတာကြောင့်ဆိုရင်မှုတွေဖြစ်ပေါ်လာတဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဘယ်လိုတုံ့ပြန်ထားသလဲဆိုတာတင်ဆက်ပေးမှာပါကိုဗစ် -19 ယောဂဘုတွေ့ရှိသူတွေကိုရန်သူဖြစ်သဘောမထားပဲကိုချင်းစာတရားထားဖို့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့မွန်ပြည်သူတွေနဲ့တွေ့ဆုံတဲ့စကားဝိုင်းမှာပြောဆိုလိုက်ပါတယ်တစ်သက်သေးမှာပဲစေနာဝန်တန် volunteer တွေကိုခွဲခြားဆက်ဆံတာတွေမလုပ်ဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကမှာကြားပါတဲ့မွန်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးပွဲတိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်မှာမြန်မာနိုင်ငံက COVID-19 ကူးစက်ခံရသူ84ယောက်ရှိကြောင်းနဲ့14ရက်နေ့ညက12ဦးထပ်မံတိုးလာခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပြီးဒီလူနာရီအပေါ်ကိုချင်းစာတရားထားဖို့လည်းပန်ကြားခဲ့ပါတဲ
့မနေ့ကည7:45မိနစ်နောက်ဆုံးအချိန်မှာစံတက်နောက်ဆက်နေကြဆက်တွေ့ဒီစနေဦးကအားလုံးကတော့တယောက်ကလည်းလူကျန်တဲ့လူတွေအားလုံးကတော့အရင်ကူပိတာလူတွေနဲ့ဆက်ဆံမှုရှိလို့ဖြစ်တာပဲချစ်တွေ့မှုရှိလို့ပေါ့နော်အဲကြောင့်မလို့ဒီချစ်တွေ့မှုရှောင်မှုဆိုတာအင်ပရာမအရေးကြီးတယ်ဆိုတာထပ်တည်းလေးပြောရမှာအချိန်ထဲမှာချစ်တွေ့မှုရှောင်မှုပြောရမယ်လို့ထင်ပါလေအားလုံးကတော့ကိုကျင်းစာတရားလို့ရှိရမှာဘလူးဆိုဘလူးဆိုဖြစ်နိုင်တာပဲဒီနေ့ယောဂဖြစ်လို့ရှိလို့ရှိရင်ဟိုအဖြစ်သားကြီးလိုလိုဒါရာဇဝတ်သားကြီးလိုလိုတခါလဲဟိုရန်လိုစိတ်တွေနဲ့ဆက်ဆံလို့ကိုဖြစ်လို့ရှိရင်ဟိုဒီလိုပဲဆက်ဆံရင်ဘယ်လိုခံစားရမလဲဆိုတာစဉ်းစားရမယ
်ဒီရက်ပိုင်းအတွင်းယောဂကုသခံရသူများလာတာကြောင့်လူတွေပုံမကြောက်ရွံ့လာတာတွေ့ရကြောင်းနဲ့ကုသခံရသူများလေစိတ်တည်တည်ငြိမ်ထားဖို့ဟာပိုအရေးကြီးလေဖြစ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်ဒီနေ့ဆွေးနွေးပွဲမှာ quarantine center ကပြန်လာတဲ့စေနာဝန်ထမ်း volunteer တွေကိုရက်ွက်ကလက်မခံတာတွေရှိနေကြောင်းစေနာဝန်ထမ်းဆောင်ရွက်သူကိုဘိုးဘိုးဝင်းကတင်ပြခဲ့ပါတဲ့
သားတို့ဘက်ကတော့သူဒီ quarantine နေတွေမှာဒီနာနေပို့နေတဲ့ပုံမှာတော့ရက်ွက်ထဲမှာနေရတဲ့သားတို့ကလေးတွေဆိုရင်ဒါနေလို့မရတော့ဘူးပေါ့နော်သူတို့ရက်ွက်ကလက်မခံတော့တာရှိတယ်ပေါ့အဲ့လိုကလေးတွေကြတော့သားတို့ရုံးမှာပေါ်တာတွေရှိတယ်ပေါ့အဲ့လိုမျိုးပြဿနာရင်းဆိုင်နေရတယ
်မခံဘူးလား
သားတွေပို့ပြီးွားပြီဆိုရင်သားတို့ကိုနေလို့ပါ14ရက်နေလိုက်တော့ဒီမှာလာမနေနဲ့တော့ဆိုလဲပုံမှန်မျိုးနေတယ်သားတို့အပြောခံရတာရှိတယ်
။ဒီလိုဆက်ဆံမှုအပေါ်မှာလဲဒေါ်ဆန်းစုကြည်ကအခုလိုတိုက်တွန်းပြောဆိုပါတဲ့
။အဲ့တော့ပြည်သူတွေလည်းကြည်အားနေပဲဟိုပန်ကြားမှာ volunteer တွေအဲ့လိုဆက်ဆံမှာနေတကယ်တော့ကိုယ့်အတွက်လှုပ်ပေးနေတာတော့ဟိုအနားနီးနီးကပ်ကပ်မနေခြင်းလို့ရှိရင်တောင်မှမေတ္တာလေးတော့ပေးပါလို့ဟိုအမေကတော့ဒီလိုပဲပြောစီခြင်းတယ်ကျေးဇူးတင်တဲ့စိတ်ကျေးဇူးတရားမေတ္တာတရားဆိုတာတော့ရှိရမှာပေါ့နော
်ဒီဆွေးနွေးပွဲမှာကျမကြီးဝန်ထမ်းတွေရဲ့အခက်အခဲနဲ့ ဥချိုရေးပိုင်းဆိုင်ရာကကွာရန်တင်းဆောင်ရွက်စဉ်တွေ့ကြုံရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ကြသလိုနိုင်ငံတော်ကပံ့ပိုးမဲ့အချက်တွေကိုလည်းလှုပ်ဆောင်ပေးဖို့ဂရိပြုတာတွေရှိခဲ့ပါတယ်ဒီရပိုင်းတွေအတွင်းလူမှုကွန်ရက်စာမျက်နှာတွေမှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတာတွေကိုမလိုက်နာတာကြောင့်ယောဂကူးစက်ခဲ့တဲ့ဖြစ်ရပ်တွေအပေါ်ဝေဖန်ပြစ်တင်တာတွေညစ်တက်လာနေတယ်လို့ချင်းပြည်နယ်တီးရိပ်မြို့ကကိုဗစ် -19 လူနာ3ဦးကိုစကိုင်းတိုင်းဒေသကြီးကလေးမြို့ဆေးရုံကိုပြောင်းရွှေ့ရေးနဲ့ပတ်သက်လို့ကလေးမြို့လူထုကလက်မခံကြောင်ထုတ်ပြန်တဲ့အပေါ်ဝေဖန်နာတွေလည်းတိုးလာနေပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
COVID-19 ရောဂါတွေ့ရှိသူအရေအတွက်တိုးလာတာနဲ့အတူပဲမန္တလေးတိုင်းဒေသကြီးမှာတော့လူစုလူဝေးတွေမှာနှာခေါင်းစည်းမဖြစ်မနေတက်ဖို့ဆောင်ရွက်ချက်တွေနဲ့အတူပကြံအပြီးကာလမှာလည်းယောဂါကာကွယ်ရေးကိုတိုးမြှင့်ဆောင်ရွက်ဖို့ပြင်ဆင်နေပါတယ်ယောဂါကာကွယ်ရေးအတွက်ဧပြီ10ရက်ကနေ19ရက်နေ့အထိနေအိမ်ကနေမလိုအပ်တဲ့အပြင်မထွက်ကြဖို့မြို့ကြီးတွေမှာတိုက်တွန်းထားသလိုအဲ့ဒီရက်ပြီးရင်လည်းတားမြစ်ကပ်တန်ချက်တွေတိုးမြှင့်လှုပ်ဆောင်ဖို့မန္တလေးတိုင်းအစိုးရကပြင်ဆင်နေတာတွေတွေ့ရပါတယ်နှစ်ဆန်းတရက်မတိုင်ခင်ချက်တွေကိုနှာခေါင်းစည်းတက်ဖို့အတွက်ပညာပေးကာလအဖြစ်သတ်မှတ်ဆောင်ရွက်နေပြီးနှစ်ဆန်းတရက်ကျော်ဧပြီ18ရက်စနေနေ့ကနေစပြီးသတ်မှတ်ထားတဲ့ဒေသနာအမိန့်မလိမ့်နာသူတွေကိုသတ်မှတ်ထားတဲ့ဥပဒေတွေနဲ့အရေးယူတာတွေဆောင်ရွက်သွားမယ်လို့မန္တလေးမြို့တော်စီပင်သားရရေးကော်မတီဝင်ဦးကျော်ရင်မြင့်က VOE ကိုပြောပြပါရစေ
။ကျွန်တော်တို့မန္တလေးမြို့မှာမြို့တော်စီပင်သားရရေးကော်မတီရဲ့စီမံခန့်ခွဲတဲ့ဈေးတွေအလုံးမှာကျွန်တော်တို့ပထမ max တွေကိုအခမဲ့လိုက်ပြီးတော့မှဝေပေးပါတယ်အဲ့ဒီလိုပထမပိုင်းမှာဝေပေးပြီးတဲ့နောက်ကျွန်တော်တို့ဈေးများအားလုံးမှာ max မပါလို့ရှိရင်ဈေးရောင်းတဲ့လူရောဈေးဝယ်တဲ့လူရောဈေးတွေကိုမဝင်ရဘူးဆိုပြီးတော့အဲ့ဒီလိုကန့်သတ်ပါတယ်ဒီကျွန်တော်တို့မြို့တော်ဝန်ကြီးဥဆောင်ပြီးတော့အထက်ကျုပ်လုပ်ငန်းရှင်များအသင်းနဲ့ကျွန်တော်တို့ချိတ်ဆက်ပါတယ်ချိတ်ဆက်ပြောအထက်ကျုပ်လုပ်ငန်းရှင်များအသင်းကအထက်ကျုပ်သမားတွေကဒီလိုဝင်ပြပေါ့ကျွန်တော်တို့ home made mask တွေကိုကျွန်တော်တို့ခုထုတ်လုပ်နေပါတယ်တောင်းနဲ့ချီပြီးတော့မှတပ်ပြီးထွက်နေပါပြီ
ဟုတ်ကဲ
့အဲ့ဒီ mask တွေပြန်လျှော်သုံးလို့လည်းရတယ်အဲ့ဒီ mask တွေကိုခုတခါကျွန်တော်တို့စီပင်ငါဝန်ထမ်းတွေကဈေးတွေနောက်ခုနပြောတဲ့ဟိုလမ်းဘေးရဈေးတွေအစုံလိုက်ပြီးတော့ခုလောလောဆယ်မှာဝင်နေဈေးပဲပါတယ်အလမဲ့မြန်မာနေဆန်းတရက်နေ့ April 18ရက်နေ့ရဲ့နောက်ပိုင်းမှာရောက်လို့ရှိရင်တော့အဲလူတိုင်းလူတိုင်းကျွန်တော်တို့ပြန်ထွက်ရင် max မတက်မနေရပါတကယ်လို့မတက်တာကိုတွေ့လို့ရှိရင်ဥပဒေအရရေးယူဖို့လို့တွေ့လားအဲ့ဒါလည်းစီစဉ်နေပါတယ်အခုတော့ကျွန်တော်တို့ max ပေါင်းတော့တောင်းကလန်းတော့ဝေပြီးတဲ့အနေအထားမှာရှိပါတယ
်စီရင်ကစီမံခန့်ခွဲတာမဟုတ်တဲ့လမ်းလေးပြန်ကြဈေးကဈေးတင်တဲ့ဈေးဝယ်တွေလမ်းလေးဆိုင်တွေကိုလည်းမန္တလေးမြို့စီရင်ကနှာခေါင်းစည်းတွေဖြန့်ဝေပေးထားပြီးဖြစ်တယ်လို့ဆိုပါတယ်နှာခေါင်းစည်းမတက်တဲ့သူတွေကိုဘယ်လိုပုံစံနဲ့အရေးယူမလဲဆိုတာနဲ့ပတ်သက်လို့ဥကြုံရင်မြင့်ကအခုလိုပြောပြပါတယ
်ကုသယောဂလူကပ္ပီနဲ့ပတ်သက်တဲ့ဥပဒေတို့နောက်တစ်ခါကျွန်တော်တို့စီရင်မှာလည်းတတ်မှတ်တက်ထားတဲ့ပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ရင်ဘယ်လိုအရေးယူနိုင်တယ်ဆိုတာတို့နောက်တစ်ခါကုသယောဂဖြစ်လာလို့ရှိရင်ဘယ်လိုဆောင်ရွက်ရမလဲပြက်ကွက်ရင်ဘယ်လိုအရေးယူမလဲဆိုတာအဲ့ဒီလိုဥပဒေအစဉ်အဆက်တွေနဲ့ဥပဒေတွေတော့ရှိပါတယ်ဒါတွေကိုတော့ဥပဒေချင်တဲ့အတွေ့အမူကြီးကအခုကြာဖွေပြီးတော့မှပြုစုနေပါတယ်အဲ့ဒီပုံမှန်တည်ပြီးတော့ကျွန်တော်တို့တရားရုံးတွေလည်းအဲ့ဒီရည်ဒီကြရင်တော့အစင်းသွင်းဖွင့်ထားပြီးတော့ချက်ချင်းရေးယူဆောင်ရွက်ဖို့စီစဉ်တာဖြစ်ပါတယ
်။ရန်ကုန်မှာတော့ရောဂါပိုးတွေ့ရှိသူတွေနဲ့ဆက်ဆက်ပြီးရက်ွက်တွေလမ်းတွေနဲ့တိုက်အချို့ကိုတော့အသွားလာပြင်နာတွေပုံများလာပါတယ်။ဒါအပြင်ဘာသာရေးတရားပွဲနှစ်ခုကနေကူးစက်မှုများလာတဲ့အတွက်အဲ့ဒီဘာသာရေးဆရာတွေနဲ့အခမ်းအနားစီစဉ်သူတွေကိုရန်ကုန်တိုင်းအစိုးရကအမှုပွင့်အရေးယူတဲ့အပေါ်မှာအပြန်အလှန်ဝေဖန်မှုတွေလည်းပြင်းထန်နေပါတယ်။ဒီကနေ့မနက်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ် COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစဉ်ဗဟိုကော်မတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာ COVID-19 လူနာထပ်တိုးလာတဲ့အကြောင်းရေးသားထားတဲ့ post တစ်ခုမှာတော့အင်းစိန်မှာလူတစုရောဂါပိုးတွေ့ရှိကြောင်းသိရှိရမှုကအဆချီပြီးရန်ကုန်တိုင်းအစိုးရရဲ့ထပ်ဆင့်လုံဆောင်ချက်ကြောင့်ကျမတို့ပြည်သူတွေကြားစိတ်ဝမ်းကွဲကြရတာဟာအလွန်ဝမ်းနည်းစရာကောင်းပါတယ်ဆိုတဲ့စာတစ်ကြောင်းပါဝင်ပါတယ်ရန်ကုန်တိုင်းအစိုးရကအင်းစိန်ဖြစ်ရက်နဲ့မကျန်းကုန်ဖြစ်ရက်မှာတရားဟောဆရာတွေကိုအရေးယူအမှုဖွင့်ခဲ့တာရှိပြီးအဲ့ဒါကိုရည်ညွှန်းသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိပါဘူးအခုလက်ရှိမှာမြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားနေသူစုစုပေါင်းက84ဦးရှိနေပြီးသေဆုံးသူ4ဦးရှိပါတယ်ကျွန်မအိမ်သနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်
အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လည်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေရပါ VOA ရဲ့ထုတ်လည်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။တိုင်းနဲ့ချီမြန်မာလုံသားရေးရှိနေတဲ့ထိုင်းနိုင်ငံတွင်မှမြန်မာနိုင်ငံသား14ဦးကိုရိုနာဗိုင်းရပ်စ်ရှိတဲ့အကြောင်းဓာတ်ခွဲဆန်းသတ်မှုအဖြစ်ထွက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2600ကျော်ထဲမှမြန်မာနိုင်ငံသား14ဦးပါဝင်ကြောင်းထိုင်းကျမရေးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်။ဒီမနေ့ကညကြာလေးဘောပဲရှိတာအဲ2023ပေါ့ဒါပဲရှိတာလေ။အဲ့ဒီမှာမြန်မာလုံသမားမြန်မာလုံသမားပေါ့ဆိုတော့မြန်မာနိုင်ငံသားစုစုပေါင်းက70ရောက်ပဲရှိ။အခုကြတော့ကစားနေနေမြန်မာနိုင်ငံသားတွေတင်းတာနောက်ထပ်30ဆက်ပြီးတယ်။အဲ့ဒီချိန်မှာမြန်မာ3ရောက်ပါလား။အလုပ်ပြီးတော့အများဆုံးကတော့ထိုင်းနိုင်ငံမှာဖြစ်နေတဲ့နိုင်ငံသားအားလုံးကအများဆုံးကပြုတ်ဟုတ
်ကဲ
့ပြုတ်ပြီးတော့မှကျွန်တော်တို့နောက်ကနေပြီးတော့ဒုတိယအများဆုံးလိုက်တာကညင်းပြလာမယ်အဲ့ဒါပြီးရင်တော့ကျွန်တော်တို့ကမှတတိယအကောင်လိုက်မယ်အခုအားလုံးမစလီရောပြောတယ
်နှစ်ယောက်တည်းပို့ပြီးလူစုတာမျိုးတွေနဲ့ဒေသနာအမိတ်တွေကိုချိုးဖောက်တာမျိုးတွေရှိရင်ကိုဗစ် -19 ရေးပေါ်ကာလမှာအရေးယူမှုတွေစက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်ဒီအပိုင်းအတွင်းအေးအေးယူခံရတဲ့အထက်မှာမြန်မာတွေပါဝင်တယ်လို့လည်းဦးမင်းဦးကဆိုပါတယ်
။ဒီမှာလည်းဟိုအပြင်ထွက်လို့အဲ့လိုမျိုးဒီမှာသူတို့သတ်မှတ်ထားတဲ့ဥစ္စာကိုဟိုဖောက်ပြတဲ့သူအခန်းခံရတဲ့ခါမျိုးတွေရှိရတယ်။ဒါပေမဲ့တချို့ကတော့သူ့နေရာလုံးမှာအဲ့လိုမျိုးနေနေကြတာလေ။ဒါကလည်းအဲ့လိုစုပြီးတော့ထိုင်ပြီးစကားပြောနေကြတော့ဘာလို့ကျွန်တော်တို့ကမနေရပဲပေါ့နော်။အမှထိုင်ပြီးတော့အပြင်းကြီးအဲ့လိုစီခိုးစားပေါ့ဟိုကတ်ထိုင်ကစားနေတဲ့3တော့တော့ပမာလေး3တော့ဖန်ခံလိုက်ရစီ
ဟုတ်
သူကမရဘူးအဲဒီလိုကစားတာလည်းမရဘူးလေဒီနှစ်ယောက်ထက်ကျော်လည်းမရဘူးလေဒါပေမဲ့နေရာပေါ်တော့မူတာပေါ့အဲ့လိုလူငင်ကွင်းလိုနေရာမျိုးတွေအိမ်တန်းရတွေမှာအဲ့လိုမျိုးစုထိုင်နေတာမရဆိုရင်တော့မရဘူးတနည်းအားဆိုလည်းဟိုမှာအင်ကျက်မှာအဲ့လိုမျိုးဟိုပေါ့ဟိုမှာရစ်တော့ပြီးတော့နေကြတာတမီရပါလူကြီးသားပဲဒါပေမဲ့အဲ့ဒါလည်းဖန်ပလိုက်တာပဲမရဘူးပေါ့နော်ဟိုင်းသူ့ရဲ့လူငယ်တွေမှာအဲ့လိုမျိုးတွေလုံးကြတယ်မနေ့ကဆိုတဲ့အမျိုးဖမ်းရတယ်အဲ့ရောက်မစင်ဝင်ကြအောင်ရှိတယ်ဒီနေ့လည်း12ရောက်ဖမ်းတယ်ဒါရီတွေ့တဲ့လူငယ်တွေကြည့်တဲ့နောက်ရှင်းမဲ့ဘက်မှာလည်းအဲ့ဒါပဲမှားတယ်လူငယ်တွေလည်း12ရောက်ပြီးတော့ဖမ်းတယ်လို့ကြား
ထိုင်းနိုင်ငံမှာမြန်မာအလုပ်သမားခန့်မှန်းချက်3%ထက်မနည်းအလုပ်လုပ်ကိုင်နေကြတာဖြစ်ပြီးပြီးခဲ့တဲ့မတ်လအတွင်းမှာမြန်မာအလုပ်သမားတောင်ကနန်းကျော်နေရာပြောင်းခဲ့ကြပါတယ်ဒီနေရာပြောင်းနေတဲ့တချို့မှာဓာတ်ခွဲနမူနာစမ်းသပ်ချက်အရကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာတွေတွေ့ထားရပါတယ်။နောက်ထပ်ပြန်လာမယ့်နေရာပြန်ကြမာတွေကိုဧပြီလ30ရက်နေ့နောက်ပိုင်းမှာနေရာပြန်ကြဖို့ကိုမြန်မာအစိုးရဘက်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေရပါ
မြန်မာနိုင်ငံမှာကူးစက်မြန် COVID-19 ရောဂါပိုးတွေ့ရှိမှုနှုန်းများပြားလာနေလို့စိုးရိမ်မှုတွေရှိလာချိန်မှာရှမ်းပြည်နယ်မှာဒေသတွင်း COVID-19 ရောဂါနဲ့ပတ်သက်ပြီးကိုကြီးဆောင်ရွက်နေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC ရဲ့ကျန်းမာရေးဖွဲ့ကိုနိုင်မြေခံမြန်မာတပ်မတော်ကဟန့်တန်းနေတဲ့ဆွတ်ဆွတ်ချက်ပေါ်ထွက်လာပြီးဒေသတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင်းတင်ဆက်ပေးမှာပါရှမ်းပြည်နယ်တောင်ပိုင်းမိုင်းပါမြို့နယ်တွင် NCA ပြည်ရဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုနေပြည်တော်တပ်မတော်ကနေတားဆီးမှုတွေလှုပ်ဆောင်နေတယ်လို့ RCSS ပြောခွင့်ရဗူမူကြီးဆိုင်းအောင်ခေးကပြောပါတယ
်။ကမယာပြည်ကတုံးပါပေါ့။အဲ့ဒီမိုင်းပါမြို့နယ်မာဝန်ကြီးွာမိုင်းပုတ်နယ်ကောင်းလေရဲ့အဲ့ဒီကြည့်ရမှာအဲ့နာဂာရွာတွေကိုသူတို့ရွာတကြီးတွေရောရွာသားတွေကိုပြောထားတာပေါ့နော်အခြေစက်တဲ့ကအဲ့ဒီကျန်းမာရေးကိစ္စနဲ့ COVID-19 ပြည်ပတာကကွယ်ထောက်ပံ့ပစ္စည်းတွေလာပေးတာတွေကိုလက်မခံရသူတို့ကလာလို့ရွာသားကလက်ခံမဆွင်တော့နောက်ကျရင်ရွာသားတွေတော်စီပုဂ္ဂိုလ်တွေကိုဖမ်းချုပ်ပြီးထောင်ထဲမယ်အဲ့လိုပြောတယ်တဲ့
မိုင်းပါမျိုးနဲ့နာဝန်ကြီးရောအုပ်စုကကျမရွေးဝန်ဆောင်မှုလှုပ်ဆောင်နေတဲ့ရွာသူသူကလည်းတမတော်ဘက်ကဟန်တာမှုပြုနေတဲ့အကြောင်းပြောပါရယ
်ကျမရွေးအဖွဲ့ကဒေတာဒိန်းကွင်းချင်းတဲ့အချိန်မှာဆွေးတမတော်ကလိုက်ပြီးတော့မှအာမြင့်တာတွေပါလေလှုပ်တယ်လူထုကိုဒီပင်စေရဘူးနော်လို့အဲ့လိုမျိုးသွားပြောထားတာတွေရှိတယ်မ ยาลักษาใจและเอาขันใจยินตัวน้องอันจะมาเยี่ยมซีโกติอยู่อันยี่จีนี่ได้เข้ามาในร้านดังตามยี่ตีเด็บเน
า
ะ
ตั้มรอดเรียมาจันจ่ายเพื่อตัวยิ้มบุบมุจจุสมินทงะตั้มรอก็หันตาเดสุระสุสวยชัดพิจังเปียววาระ
ကျွန်တော်ပြောနေတာအကြောင်းပြချက်ပဲဖြစ်မှာပါဗျာတကယ်တော့အဲ့ဒီဖေးကူနေတဲ့အပေါ်လောက်သွားတဲ့အကြောင်းကိုကျွန်တော်ကတော့အားပေးနေတာခုနပြောတဲ့ဟာတော့ဆော့ဆော့ချက်ပဲဖြစ်နေတယ
်မနေ့တုန်းကတမတော်ကာကွယ်ရေးဦးစီးချုပ်ကနေတမတော်ရှေ့တန်းနိုင်ငံတွေမှာ COVID-19 ရောဂါကာကွယ်ရေးလှုပ်ဆောင်ဖို့အစည်းအဝေးမှာညွှန်ကြားခဲ့ကြောင်းဘူမူကျုပ်စောမင်းထွန်းကဆက်ပြောပါတယ
်ကျွန်တော်တော့မှပဲမနေ့တုန်းကတမတော်ကာကွယ်ရေးချုပ်ကမနေ့ကအစည်းအဝေးလုပ်ပြီးတော့ကျွန်တော်ရှေ့တန်းနိုင်ငံတွေမှာလည်းဒီ COVID-19 ကိစ္စနဲ့ပတ်သက်လို့ကြာကြာတူတူရောက်ပေါက်နေတဲ့နေရာကကုသနိုင်တဲ့နေရာတွေတတ်မှာရှိတဲ့ဆေးမှုတွေဆေးလက်ထောက်အရာခံဘဝနေစစ်ဆေးပြီးဖို့အသိပညာပြီးဖို့ညွှန်ကြားထားတာရှိပါတယ
်ပြီးကြတဲ့ဧပြီလ10ရက်နေ့ကလည်းမိုင်းပါမြို့နယ်တွင်မြန်မာစစ်တပ်နဲ့ RCSF တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSF ကပြောပါတယ်လက်ရှိတိုင်းဒေသတွေမှာတမတော်ကသုံးစစ်တွေမရဆိုင်သေးတဲ့အတွက်ယောဂတက်ချက်ရေးမှာပူပေါင်းဆောင်ရွက်ဖို့ခက်ခဲနေတယ်လို့ဘူမူကြီးဆိုင်အောင်ခေကပြောပါတယ်
။တိုင်းဒေသကဖွင့်စည်းဒေသတွေမှာကြောက်ပြကောင်းနေတဲ့တကဘာလုံးကကိုဗစ် -19 ယောဂတွေအချိန်ကြီးအရစစ်ပက်တခိုင်မှုစစ်ထိုးစစ်ချင်တာအမှန်တင်ရထားဖို့ကောင်းတော့နော်။တက်ပွဲချိုတာကလူထုနဲ့ဆိုင်သွားပြီတက်ပွဲရှိတဲ့လူထုကထိုက်တေးရလွားရသွားရလာတဲ့အခါကျတော့ယောဂကာကွယ်ဖို့အသိပညာပေးဖို့လည်းကောင်းကောင်းမဆောင်ရနိုင်ဘူးနော်။အဲခါကျတော့ယောဂကိုပို့ပြီးတော့ပြန်သွားနိုင်တဲ့အချိန်တွေထိသွားနိုင်တယ်ဘောနော်။
ကမ္ဘာ့နှံပြားကူးစက်များ COVID-19 ကူးစက်မှုဖြစ်ပွားနေတဲ့အချိန်ဒီမှာပြည်ပခန့်နယ်မြေတွေအတွင်းဆေးရဆဲကြဖို့ကုလသမဂ္ဂသူဝင်မှုချုပ်ကလည်းတိုက်တွန်းပြောဆိုမှုတွေရှိနေတာပါမြန်မာနိုင်ငံတွင်းရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဒေသတွင်းမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကင်ဖွဲ့တွေကြားတိုက်ပွဲရပ်နိုင်ခြင်းမရှိသေးပဲစီရေးသိမ်းမှနေတဲ့အချိန်ဒီမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ
မြန်မာနိုင်ငံတွင် COVID-19 ကရောဂါအကျတဲ့ကာလသတင်းရယူနိုင်မှုအခြေအနေကိုမေးမြန်းတင်ဆက်ပေးသွားပါမယ်။ COVID-19 ပြဿနာရင်းဆိုင်နေရတဲ့မြန်မာနိုင်ငံတွင်မှာကာကွယ်မှုပိုင်းရောဂါကူးစက်မှုပိုင်းနဲ့ကူးစက်ခံရမှုပိုင်းတွေကိုကြံ့ကြံ့ခံရင်းဆိုင်နေရခြင်းအစိုးရပြင်ဆင်မှုတွေစီမံခန့်ခွဲမှုတွေနဲ့ပတ်သက်လို့ပြည်သူတွေဘက်ကတိထက်ပို့ပြီးသိရှိနားလည်ဖို့လိုအပ်နေသလိုဒီလိုသိနိုင်မှသာယောဂါမကူးစက်နိုင်အောင်ဆင်ခြင်နိုင်မှာဖြစ်ပေမဲ့အစိုးရရဲ့တရင်ထုတ်ပြန်မှုဘိုင်းကိုကြည့်ရင်လိုအပ်ချက်တွေရှိနေသေးဖြစ်တယ်လို့ထောက်ပြလာသူကတော့ဂျပန်တရင်ဌာနတစ်ခုဖြစ်တဲ့ NHK တရင်ဌာနကဦးတည်ဟောသူပါ
။ဂျာမန်ယူဝန်ကြီးဌာနနဲ့ပြီးတော့သူတို့တွေပုံမှန်တရင်ထုတ်ပြန်မှုရှိတယ်။တော်တော်လေးကျွန်တော်တို့မီဒီယာတွေကလိုအပ်လို့သိကျင်တဲ့ဟာမျိုးကိုကျွန်တော်တို့အဆက်အသွယ်လုပ်တဲ့အခါမှာကြတော့အခုတော့ပဲမှာနည်းနည်းလေးကျွန်တော်တို့သိရတော့ဆိုလို့ရှိရင်ဖုန်းမကင်တာမျိုးတို့သူတို့မှလည်းအလုပ်များတော့ရှိမှာပေါ့နော်။ဆိုတော့ကျွန်တော်တို့ကဟိုအချိန်နဲ့လည်းအချိန်နဲ့အဖြစ်ပြဟိုအရင်လိုမျိုးကျွန်တော်ကတနေရာမှာသူ့ပြီးပုံမှန်တရားရှင်နေမလို့လို့မရနိုင်တဲ့အနေထားပေါ့နော်ကျွန်တော်ဖြစ်ပြနေတာကတော့ပြင်ကျွန်တော်တို့ဒီမီဒီယာတွေနဲ့အဲတရားရောက်ပေါ့နော် spokesperson ကျွန်တော်ကျမအရာပဲဒီအုပ်ချုပ်ရေးရပဲဒီကျွန်တော်တို့ဒီလိုဗီဒီယို conferencing လုပ်ပြီးတော့ကျွန်တော်တို့ဒေသရှင်လမ်းပွဲဟိုဟာမျိုးတွေလုပ်ပေးစီခြင်းလည်းအခုကတော့မဆိုးဘူးဒါပေမဲ့လည်းဟိုတကယ်ကိုကျွန်တော်တို့ဟိုလုံလောက်တဲ့အချိန်တွေတော့လည်းမဟုတ်သေးဘူးလို့ပြောရမှာပေါ့
မီဒီယာသမားတွေအနေနဲ့ပြည်အောင်စုအစိုးရဘိုင်းဘက်ကသတင်းရယူမှုဘိုင်းအကန့်အသတ်တွေကြုံရတဲ့မှာပြည်နယ်နဲ့တိုင်းအစိုးရတွေဘက်ကမီဒီယာနဲ့ပုံမှန်ထိတွေ့ဆက်ဆံစီခြင်းတယ်လို့ဦးတီဟာသွေးကပြောပါတယ်။တရားဝင်သတင်းဌာနအင်္ဂလိပ်ပိုင်းအေဂျာဦးကျော်စွာမိုးကတော့မီဒီယာသမားတွေရဲ့သတင်းရယူမှုဘိုင်းနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။ဘင်းလို့တော့ဦးစိုးကြီးကျွန်တော်ကြည့်ကြည့်တော့ထင်ချန်ထားတဲ့သဘောတော့ကျွန်တော်သိပြီးတွေ့ရအောင်အဲဒါပေမဲ့ဒီနေ့ကိုထုတ်ဝင်တဲ့အခါမှာစနစ်မကျတာမျိုးတွေအဲနှေးတာမျိုးတွေဟုတ်ပြီနော်အဲ့ဒါတွေတော့ကျွန်တော်တို့တွေ့ရတော့အမှန်ပဲအပြင်နေတဲ့တိုင်းလိုက်တွေရောနောက်ပြီးတော့အာမှာလည်းပဲကြိုးရိုးခွင့်ရှိတဲ့နေရာတွေမှာတော့ကျွန်တော်မြင်တာစနစ်တကျတိကျမရှိဘူးလေအထူးသဖြင့်ရခိုင်တိုင်းဆိုလည်း internet အားနဲ့တွေ့ရတော့အရင်ထဲကပေါ့အဲဒီ stressful person ရှိသူတို့ရွေးပြီးတော့သူတို့ကပြောတဲ့နေရာတခွန်းတခုခေါ်ပြောတယ်အဲဒီ covid-19 တခုတည်းကိုပြောမယ်ဆိုရင်တင်းတယ်ထွက်နေပါတယ်တော်လေးဟုတ်ပါအဲမသိဆိုပါဘူးဒါပေမဲ့ဒီကပို့ပြီးတော့ကျွန်တော်မြင်လာတော့တောင်းမရှိသေးတယ်အနေနဲ့တော့ပို့ပြီးတော့တည်နေပြီပေါ့နော်အထုတ်ပေးတဲ့
ပြည်ဝင်ပုဂ္ဂလိကမီဒီယာတွေအနေနဲ့အစိုးရမီဒီယာတွေထပ်ပိုးပြီးစူးစမ်းလုပ်ဆောင်မှုတွေဖန်တီးမှုအကောင်းကောင်းနဲ့ဖန်တီးတာဒီရောဂါနဲ့ပတ်သက်တဲ့အကျိုးအဖြစ်တွေကိုပြည်သူတွေနားလည်လက်ခံလာနိုင်ဖို့စူးစမ်းလုပ်ဆောင်နေကြပေမဲ့ကန့်ကွက်မှုအချို့ကြောင့်အားနည်းနေရတာရှိတယ်လို့ဦးကျော်စောမိုးကပြောပါတယ
်။ကျွန်တော်ထင်တယ်လို့အလိုအချက်တွေကတော့ရှိနေတယ်လို့မြင်တယ်။ဒါပေမဲ့အရေးကြီးဆုံးကတော့ဒီနေ့ပါဖြစ်နေလေမနေ့ကပါဖြစ်သွားလေမနေ့ထောင်တဲ့ပေါ plan ရှိပြလေပေါ့နော်အဲ့ဒါကြောင့်လည်းအစိုးရအပိုင်းမှာလိုတာပေါ့ကျွန်တော်မြင်တာတော့လေဒ တို့က update လုပ်ပေးမယ် media ရောဒါတွေကိုမေးခွန်းရှိမယ်ဆိုရင်ကျွန်တော်တင်ပို့ပြီးတော့ information ပို့ရောက်မှာတင်တယ
်။တရင်တင်ဆက်မှုပိုင်းမှာပုံစံမျိုးစုံနဲ့အကောင်းဆုံးတင်ဆက်နိုင်ဖို့စူးစမ်းလှုပ်ဆောင်နေကြချိန်မှာပြည်သူတွေအတွက်လိုအပ်မှုမရှိဖို့အတွက်ဦးတီဟာတွေးရတော့အခုလိုအကြံပြုသွားပါတယ
်။တရင်ဆက်ကိုပေးရုံနဲ့မကောင်းပြည်သူလူထုအတွက်ကိုဒီကာကွယ်ရေးနဲ့ပတ်သက်တဲ့နောက်တစ်ခါဒီယောဂပေါ်မှာနားလည်မှုပို့ပြီးမြင့်မားလာမှုတွေပတ်သက်တဲ့ပေါ်တွင်ထင်ရှားစေတယ်ကျွန်တော်တို့အင်တာဗျူးလိုဟာမျိုးတွေနောက်တစ်ခါအဲ့လိုမျိုးပေါ့နော်ဒီ story telling ကိုကျွန်တော်ဖြစ်သွားတဲ့ဖြစ်ပျက်ဒီမှာဘယ်ဟာကအချိုးတဲ့အကြောင်းလဲဗျာအတားအကူလို့ပြန်ဒီ story ကိုကုသမှုတစ်ခုရဲ့ story ကိုအတားလိုက်ကြလိုက်ရင်ကျွန်တော်တို့ဒီ channel လူတွေ channel လူဥပ္ပဒေမှာ channel အတိုင်းဝိုင်းတွေဆင်ခြင်မှုသိသွားဟုတ
်တည်င်းထုတ်ပြန်မှုနောက်နေတာတွေကြောင့်မလို့လားအတဲကောလာဟာလာတွေနဲ့တည်င်းတူလေးပြည်သူတွေအကြပြတ်နှက်မှုမဖြစ်ဘောတည်င်းသမားတွေဘက်ကတည်င်းထုတ်ပြန်မှုဘိုင်းကိုလည်းတိထပ်ပူပြီးလွတ်လပ်ဖို့လိုအပ်နေတယ်လို့ထောက်ပြနေကြပါရှင်ကျွန်မမိခါပါရမနေတည်င်းပြဖို့ထားတာဖြစ်ပါတယ်
UN Mobile Season ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application မှာနေ VOE Season တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းရင်းဆောင်မတွေအပတ်စဉ်ကြရတွေနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဆောရီခင်ဗျာဂူဆလတ်နားဆင်ရမှာတော့ပတ်စဉ်တင်ဆက်နေကြမြန်မာရေးသူတွေဖြစ်ပါတယ်။ COVID-19 ကရောဂါကိုကင်တွယ်ဖြစ်ရှင်းဖို့အတွက်မြန်မာနိုင်ငံမှာစီးပွားရေးအင်အားလုံလောက်ခိုင်မာမှုရှိပါရဲ့လား။အထူးသဖြင့်ပုံမလိုအပ်လာမဲ့ကျန်းမာရေးအဆုံးစိတ်ကိုဘယ်လိုရောက်ခွေဖြစ်တင်ရမလဲဆိုတာတွေကိုမြန်မာပြည်သူတို့ဒေါက်တာတင်မောင်သားနဲ့ကျွန်တော်ကြိုဆိုစမ်းတာဒီဘက်မှာဆွေးနွေးပါရစေ။အခုလောလောဆယ်အခက်ကြုံနေတဲ့စီးရဲသားတွေကိုနိုင်ငံတော်ကပံ့ပိုးနေမှုနဲ့ပတ်သက်ပြီးတော့ဒေါက်တာတင်မောင်ကအခုလိုစတင်သုံးသပ်ပါတယ
်။ကျွန်တော်တော့ခီးရောက်တယ်လို့ထင်ပါတယ်။လုံးဝယာနှုံးပြည့်ဖြစ်တယ်လို့တော့မဆိုလိုပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မှာကအခွန်ဆောင်တဲ့စနစ်ဝင်ငွေကြေညာတဲ့စနစ်ဒါတွေမရှိပါဘူးနောက်တစ်ခါဆင်းရဲမှုပေါက်ပြောက်ရေးလုပ်ငန်းစဉ်မှာလည်းဘယ်သူများဆင်းရဲတယ်ဆိုတာဖော်ထုတ်တတ်မှတ်တာမရှိပါဘူးเนาะ2012တုန်းကဆင်းရဲမှုပေါက်ပြောက်ရေးကျွန်တော်တို့အလို့ရစစ်တွေကြီးလုပ်တယ်အဲ့ဒီမှာအဲ့ဒီတုန်းကတံပရဦးသိန်းစိန်နဲ့အတိုက်ခံခေါင်းဆောင်ပန်နယ်ဒီခေါင်းဆောင်ဒေါ်ဆန်းစုကြည်တို့တွေ့ရတယ်တစ်ဆက်တည်းမှာပဲနောက်တစ်နှစ်လောက်ကြာမှလူမှုဖူလုံရေးအလို့ရုံဆွေးနွေးပွဲကြီးလုပ်တယ်။ဒါပေမဲ့ကျွန်တော်တို့မှာဘသူတွေကတကယ်ထောက်ပံ့မှုလိုအပ်တယ်လဲဆိုတာသတ်မှတ်ပေါ်ထုတ်ထားတာမရှိပါဘူး။စံနှုန်းလည်းမရှိပါဘူး။ကရောဂါဖြစ်တဲ့အခါမှာကျွန်တော်တို့ဒီအညာလုံဆောင်ရတာပါ။ဒီချိန်နေတဲ့ကနေကိုက်တွယ်ဖို့ဝန်ထမ်းဖို့လိုမယ်လို့ထင်ပါတယ
်။ဒါပေမဲ့အခုတော့ဆိုရတော့ဒီလုံးမရှိရွေးဝင်းနေရှုပ်တို့ကူညီထပ်ပန်တဲ့ဆန္ဒရေးခါရွေးပေးတယ်ဒီနောက်ဝန်အဖွဲ့လည်းရှိတယ်နောက်ဥရောပသမ္မတကလည်းအလုပ်လက်မဲ့ဖြစ်သွားတဲ့ဒီ၄000ခွဲဒေါ်လာဘယ်လောက်ပေးမယ်ဆိုတဲ့ချင်းပိုက်ခါရီကောနေရာမှန်ကန်တော့ရောက်မယ်ချမလာပြီးတော့ကူညီရတာပြီးတော့ဒီနောက်ဝန်ထမ်းတွေကူညီနေကြရတယ်ခါရီကတော့ထိရောက်တဲ့ချင်းပါတယ်အ
ဲများလို့တော့ရောက်မှာပါလမ်းလုံးကြီးမှာတချော့တာလေးတွေတော့ရှိနေပါတယ်အခုအရေးယူသွားတာတွေလည်းရှိနိုင်ပါတယ်။ဒါပေမဲ့ရန်နုံတော်တော်များများကတော့တကယ်နေတဲ့သူတွေကိုရောက်ပါလား
။ PIN number တွေကိုပြည့်ရအပြင်စီးပွားရေးလုပ်ငန်းတွေသင်တန်းရေးအတွက်လည်းနိုင်ငံတော်အစိုးရကပံ့ပိုးပေးမယ်လို့ကြားပါရတယ
်။သေးစိတ်တော့ကျွန်တော်ဒီဘောနော်။ချိုးနိုင်ငံတွေမှာလောက်တာကတော့အဲ့လိုစီးပွားရေးလုပ်ငန်းတွေကိုစောက်ပတ်ကူညီတဲ့အခါမှာတရှိဝန်ထမ်းတွေကိုဆက်လက်ထိန်းသိမ်းထားမယ်ဆိုတဲ့အချိန်နေပြီးရင်လက်ရှိနန်းဒီကိုလာစားတစုံတရာသောချိုးဆက်ပြီးနေဆိုရင်စတဲ့ချင်းတမချက်တွေနဲ့အကူအညီတွေကိုလုပ်ပါတယ်မြန်မာနိုင်ငံမှာတော့အဲ့ဒီလိုလုပ်တယ်လို့ကျွန်တော်ခုထိတော့မကြမ်းမိသေးပါဘူးဒီလိုရှိရင်အလုတ်လက်မဲ့မဖြစ်စေဖို့တာဝန်ကပဲဖို့ဆိုတဲ့ဘူဝါရနဲ့ဆက်ဆက်ပြီးတော့ဖြစ်ပြီးဆောင်ရွက်တာပြေးပါမြန်မာနိုင်ငံမှာလည်းအဲ့ဒီလိုစားစရာကောင်းတယ်လို့ထင်ပါတယ်
ပုဂ္ဂလိကဌာနမှာလုပ်နေတဲ့အလုပ်ကမာတွေတော့ညာသူကြတော့ပုဂ္ဂလိကလုပ်ငန်းတွေရဆိုင်ပါတယ်ယူဆိုဆက်ရလက်ရလို့လုပ်လည်းမဖြစ်သွားတယ်အဲ့ဒီကိစ္စမျိုးရှိနေတော့တကယ်တမ်းအခုပြီးတော့အကြီးတာကတော့လုပ်ငန်းကြီးရဆိုင်တော့ပုဂ္ဂလိကဌာနကိုပြန်ပို့ရမယ်အပိုင်းလေးလို့မဖြစ်ပါလေအဲ့တော့မြန်မာနိုင်ငံကဘယ်လိုမျိုးဖြစ်မှာလဲ
ဒီလိုကယောဂပြတာတွေကျောင်းလာတယ်ဒါကြောင့်မို့စပ္လိုက်ချိန်းလုပ်ပြောတဲ့ချင်းရှိကုလို့မှာထိခိုက်တဲ့ပေါ်ပါပဲဆိုတဲ့အခါကျတော့အဲ့လုပ်ငန်းတွေပြတ်သွားမလားမပြတ်ဘူးလားဆိုတာကသူတို့ရဲ့စပ္လိုက်ချိန်ချောက်မှာရှိတဲ့တိတိကုလို့မှာတပီကောင်းနေမှာရှိပါအဲ့တော့ဒါကဘယ်လိုပြောဆိုရတရရဲ့လက်မှတ်တွေရဲ့ကိစ္စလေးလုံးနေရှိပါလေ
အဲ့တော့ဒီဘက်ကနေထိခိုက်နေတာသွားတယ်ဆိုလို့ရှိရင်အဲ့ဒီထိခိုက်နေတာသွားတာကအားကြောင့်လေအောက်ဖထုတ်ဖို့လိုပါတယ်။ဆရာမကူညီပေးမှလည်းတတ်မှာဖို့လိုလိမ့်မယ်ထင်ပါတယ်။အချိန်နည်းနည်းယူပြီးလေ့လာဖို့လိုလိမ့်မယ်ထင်တယ်။ကျွန်နိုင်ငံမြန်မာဆိုရင်သူတို့လုပ်ငန်းရှင်တွေကအစိုးရကိုပေးဆောင်မဲ့ပုံတွေကိုသင်ခံထားတာပေါ်ပေါ်လာကြလို့ပါလို့။နောက်ပြီးတော့လိုအပ်တဲ့အရင်းကြီးတွေလည်း
င်အားဘလောက်ရှိလဲဝန်ထမ်းအင်အားဘလောက်ရှိလဲဒီအခွန်ဆောင်ရွက်မှုကဘလောက်ရှိလဲအခွန်လင်းကြဆောင်ရွက်တာပုံမဆောင်ရွက်တာစရှိတဲ့ချက်လက်တွေနဲ့ဆက်ဆက်ကြည့်ရှုတာမျိုးရွေးချယ်တာလုပ်ရင်ပိုကောင်းမယ်လို့အယူဆတာပေါ့နော
်ဒီမှာနိုင်ငံမှာတမွေဘီလီယံတရာလားထောက်ပံ့မယ်ပံ့ပိုးမယ်ဆိုတာကဘယ်အတွက်သုံးမယ်လို့ဆရာကလည်းပြောတယ်ဘလောက်ပြမှုရှိမှထင်ပါလဲ
အစောစောပြောတဲ့နေ့ကွာတဲ့အစီအမံလုပ်ငန်းရှင်တွေကိုလုပ်ငန်းတွေကိုထောက်ပံ့ဖို့ယူရတာပေါ့နော်အခုဖြစ်တော့ကျွန်တော်ဒီလောက်ကိုကျင်သာအစိုးရကျင်သာကြရဆိုလို့ရှိတော့ကြီးသွားလုပ်ငန်းပါတယ်နောက်ပြီးတော့အသေးစားရလာဆက်ဆက်မှုလုပ်ငန်းတွေပါတယ်ပေါ့နောက်ပြီးတော့ကျွန်တော်တို့အထက်လုပ်ငန်းတွေပါမယ်နိုင်ငံရပုံတွေတကြောလုပ်ငန်းတွေပါမယ်ဆက်စစ်ကြည့်ကျင်သာသာလုပ်ရတယ်ဟုတ်
နောက်တစ်ခုကမနိုင်ငံမှာဘူးဖြစ်လာနိုင်တဲ့လာလာလောလောဆယ်ဖြစ်နေတဲ့ပြဿနာကိုခိုင်တွယ်ဖို့အတွက်စက်မကြီးသုံးတဲ့တော့ဘလောက်ထိခိုင်နိုင်မှာမရှိတဲ့ခင်မလဲဒါသာပူပြီးတိုင်းဘယ်လိုနည်းနဲ့ဆုံးရပြင်းတဲ့ခင်မလဲ
အခုဒီမှာတော့ကတ်ရဲ့စီးပွားရေးကိုဆက်ပြီးကြည့်ဖို့လုပ်နေတယ်အဲကျွန်တော်တို့ဒီဘက်နောက်ပိုင်းမှာဆိုလို့ရှိရင်ဒီကတ်ကြည့်လို့သွားတယ်ဖြစ်လာမယ်စီးပွားရေးဟာအရင်တုန်းကပုံမှန်ချိန်နဲ့မတူဘူးပုံမှန်အစ်စ် new normal ဆိုပြီးတော့ပြောလာတယ်ရှိပါတယ်အဲ့တော့ပထမဆုံးကမြန်မာနိုင်ငံပဲပုံမှန်အစ်စ်ဆိုတာကဘာဖြစ်မလဲဆိုတာကိုကျွန်တော်ပြောရင်းကြည့်ဖို့လိုလိမ့်မယ်ခင်ဗျာစကားဝိုင်းခွဲဖို့လိုလိမ့်မယ်ခင်ဗျာဆွေးနွေးပြောဆိုပုံဖို့ကြည့်ဖို့လိုလိမ့်မယ်ခင်ဗျာအဲ့ဒီပုံမှန်အစ်စ်ကိုတွားဖို့အတွက်ကျွန်တော်တို့ဒီဘက်ကနေမှဘတ်ဂျက်တွေကိုကျေဖွဲ့စည်းဖို့လိုလိမ့်မယ်ခင်ဗျာဘာကြောင့်လဲဆိုတော့ပုံမှန်အစ်စ်ဆိုတဲ့အနာဂတ်ကိုမတွားပြန်မှာကိုအဲ့ပုံမှန်အစ်စ်ကိုတွားဖို့အတွက်ကာယောဂအတွင်းထဲမှာဆောင်ရရမယ်သုံးဆွဲရမယ်ငွေကြေးပမာဏကမသေးပါဘူးစောစောကပြောတဲ့ကြာဒီအလုံးနဲ့နဲ့အောက်ခြေလူသူကိုထောက်ပံ့ဖို့နော်ဒါကဒီလိုအခု10ရက်7ရက်နဲ့ပြီးမဲ့ကိစ္စမဟုတ်ပါဘူးနော်ကျွန်တော်တို့ရေရှည်ကြီးနောက်နေ့နေ့ဒီကျွန်တော်တို့သွားခေါင်းသွားလိုက်တယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့အဲ့ဒီအခုဖြစ်နေတဲ့ကာယောဂါကြောင့်တက်ရောက်လာတဲ့အဆက်တွေကိုလည်းကျွန်တော်ပြန်လဲစဉ်းစားလို့မယ်စဉ်းလက်စဉ်းစားနေတယ်လို့ကျွန်တော်ထင်ပါတယ်နော်ဘတ်ဂျက်ကတော့အသင့်ဖြစ်သွားပြီဒါပေမဲ့ဘတ်ဂျက်ကိုမကြည့်ကျွန်တော်တို့မကြည့်လာတော့ဘူးအဲ့တော့အခုပြန်ပြီးတော့ဖွဲ့စည်းမယ်လို့လည်းကျွန်တော်ထင်ပါတယ်
မြန်မာနိုင်ငံရဲ့ဘတ်ဂျက်ကိုကြည့်ရင်ကာကွယ်ရေးအသုံးပြုအမြင့်ဆုံးမှာတပါဘူးရှင်တော်တော်များများလည်းအဲ့လိုဖြစ်ပါမှာဒါပေမဲ့တမားရေးအသုံးပြုနေပါရင်ကမှာတော့မြန်မာဟာတော့ကိုစူးစူးဝါးဝါးညံ့နေရဆိုတာသိရပါတယ်ဆိုတော့အဲ့ဒီကိစ္စမှာကာကွယ်ရေးအသုံးပြုကိုများခုံပြီးတော့တမားရေးဘက်ကိုပူပြေးလာနိုင်တဲ့အခြေအနေမြန်မာနိုင်ငံမှာရှိပါမှာ
အဲဒါကတော့တပ်ဘော်ပေါ်မှာအားကြီးမှုတည်လိုက်မယ်လို့ထင်တယ်တပ်ဘော်ကဘလော့ဖြစ်ကြေကြေပြန့်ပြန့်စင်လာပြီမယ်မိမိရဲ့ကောက်ွဲကတခုလည်းမကနဲ့လုံခြုံရေးပြဿနာကိုကြည့်လိုက်ပါပါတချို့လုံခြုံရေးကဏ္ဍတွေကိုပါထည့်သွင်းစမအားဖြင့်စတဲ့အခါကျန်းမာရေးအစပြီးတော့ပေါ့နော်ဆိုတော့ဒီလုံခြုံရေးအမျိုးဘယ်လောက်ဖြစ်ချက်ဒီစဉ်းစားနိုင်လဲဆိုတဲ့ပုံနဲ့လည်းဦးတည်လိုက်မယ်လို့ထင်ပါတယ်ခုကယောဂဖြစ်တဲ့အတွက်ကြောင့်ပေါ့တော့ဘာဝင်ဝင်ဌာနရဲ့ဘတ်ဂျက်ကလျှော့ရမှာပါတခြားသောဌာနတွေရဲ့ဘတ်ဂျက်တွေကလည်းလျှော့ရမှာပါဆိုလိုတာကအခု30မှာအရေးကြီးလို့နေတဲ့မှာအားဖြင့် testingကြောရဲ့တပ်ခွဆန်သာစစ်ဆင်မှုပြီးရင်ကျမကြီးလည်းများဆောက်ရှောက်ရမယ်အထူးကျမဆောက်ရှောက်ရမယ်အကိစ္စမျိုးတွေနောက်ပြီးတော့ tracking လို့ပြောတဲ့ကျွန်တော်တို့ဘယ်သူကယောဂါဖြစ်လဲဆိုတော့ like ပြီးတော့ကြည့်ရှုရမယ် application တွေပို့ကိစ္စတွေပို့စမ်းရမယ်နောက်ပညာပေးရေးလုပ်ငန်းတွေပေါ့နော် data set budget တွေကိုပြီးတိုးမြင့်လုပ်ရမှာပါအဲ့ဒီအကောင့်ဝေးဝင်ကြည့်တာကသူ့ budget ကိုပါမလွဲမသွေပြီးပါ short ချရပါပါပဲနော်အဲ့ဒါကိုတောက်ခံနေမှဆိုရင်တော့ဒီလိုတရားလုံးနဲ့တော်လည်းထိတ်တန့်ပြီးရေးစရာနေမယ်လို့ကျွန်တော်တို့အဲ့လိုထင်တယ
်။ကျွတ်နိုင်ငံတွေကျွတ်နိုင်ငံရေးကုမ္ပဏီစဉ်းစားကြ။က
ဒီတော့ကြောင့်ဒီဆုံးတာတဲ့တန်းကြီးစွဲရေးကြာစင်းလို့သူစဉ်လောက်ဝယ်ရခါမှာတန်းကြီးစွဲရေးကြာစင်းတော့လို့အနာဒီနဲ့ဆေးရမယ်လူရပူများလိမ့်မယ်ဆိုတော့ပြောရတယ်ကြားလိုက်ပါတယ်ဆိုတော့အဲ့လိုပုံစံမျိုးနိုင်နောက်ဒီမှာနဲ့ရောကကြောင့်ဒီမှာဖန်ရေကသူ ဒါပေမဲ့အဲ့လိုတွဲပြီးစဉ်းစားတာကတော့ဒီမှာတဲ့ဆက်ဆက်စလုံးတွေကိုယူဆကြတဲ့ပညာရှင်တွေရှိပါတယ်။ဥပမာ New York Tech တို့ကဒီပဲဆူရစီပွားပညာရှင်ပေါ်လွန်အောင်လို့နောက်ပြီး Harvard တို့ကပညာရှင်တွေ MIT ကပညာရှင်တွေနောက်ပြီး ဒီလိုမျိုးအချင်းကကြောက်ပြပါတယ်။ဒါကြောင့်မြန်မာနိုင်ငံနေဆိုလို့ရှိရင်လည်းခုတော်နေတဲ့နော်လုပ်ဖို့ကိုယ်လိုချင်လို့ရှိရင်ကာယောဂါကိုလည်းကျွန်တော်ကြိုက်တယ်မယ်။နော်ဒီမှာရေးကိုလည်းနင့်နာအောင်ကျွန်တော်လုပ်ဆောင်မယ်ဆိုတဲ့လက်သားတွေကိုပြပါတယ်။စဉ်းစားဖို့ပို့တော့အသေးစိတ်လေးနေစဉ်းစားဖို့ပဲဒီလိုကျွန်တော်ထင်ပါတယ်။ဒါကလည်းဖြစ်နေတဲ့အရေးပေါ်ခြေနေရာအဲ့ဒီဘက်ကိုအယုံမ
ဘာရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ CNN ပြန်ကြည့်ပြီးတော့ view ကနေပြီးတော့မြေတားဒေတာဆောင်ကန်မှာဒေတာချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးချင်းတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်စာချက်တွေကိုရင်ဖွင့်လာရေးတင်ကြအစွန်းတော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခွာရတယ်နော်။စာရေးကနေစာဖို့မယ်ဆိုရင် View American တဲ့မြန်မာပိုင်းစင်လို့လိမ့်ပြီးတော့စာရေးချက်တာအမှတ်155ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားကြပါလိမ့်။email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးတာများအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့မြန်မာပြည်ကပေးစာများအစဉ်တွေအားရတဲ့အခါ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view ညာပိုင်းစာမျက်နှာဖြစ်တဲ့ viewbamsnews ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့ဒီ message ပို့နိုင်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Doris Kennedy ကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြည့်နေပါတယ်။
ကိုဗစ် -19 ကူးစက်ပြန့်နှံ့မှုရောနေစီအတွက်ရုံးနေလူတွေစီစံနေကိုပတိပီးလူစုလူဝေးတွေကိုရှောင်ချင်နေကြကြအောင်။ငွေကြေးလမ်းမတွေပေါ်မှာတွာလာလို့ရှောင်မှုတွေဟာတိတတာရောနေကြဆင်းသွားတာပါ။လုပ်ငန်းတော်တော်များများကိုရန်နာလိုက်ကြပြီဆိုပေမဲ့အစားအသောက်နဲ့ဆက်ဆက်လုပ်ငန်းတွေနဲ့စီမံကူတာမှုနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေပါဝင်ရန်နာဖို့မလွယ်ကူတဲ့လုပ်ငန်းတွေကတော့ဆက်လက်ပြီးတော့လည်ပတ်နေတာကိုတွေ့မြင်နေရပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကပိုကူးစက်ခံရသူတွေကိုဖော်ထုတ်တွေ့ရှိမှုဟာစက္ကန့်ပတ်ဝန်းကျင်သာရှိသေးတယ်ဆိုပေမဲ့ကူးစက်ခံရတဲ့သူတွေထဲမှာပြည့်တည်ဆုံးမှုတွေရှိလာတာကြောင့်စိတ်ပူကြတာအုံးမဲ့အနေအထားတစ်ခုလို့ဆိုရမှာ။လက်ရှိအချိန်ဟာကိုဗစ် -19 ကာဝေးရေးအတွက်အရေးကြီးဆုံးအချိန်ဖြစ်နေတာကြောင့်ပြည်သူလူထုနဲ့လူစုဝေးပြုလုပ်မှုတွေကိုရှောင်ပြီးတနိုင်တမိန်မှာနေရင်တကြကလာကိုယင်ကစားပဲဖျက်ချော်တင်တယ်လို့အထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကတော်ပါလေ
။အခုဆရာကိုဗစ်ယောဂနဲ့ပတ်သက်ပြီးတော့ရေးအားရတဲ့အရေးကြီးဆုံးအချိန်ကိုရောက်ရှိနေပါပြီ။ဒီမှာပြည်မှာပြမဆိုနိုင်ငံသားပြန်လူတာတွေမှာယောဂပူကူဆက်တာတွေ့ရတယ်။နောက်ပိုင်းမှာသူတို့နဲ့ထိတွေ့တဲ့လူတွေကိုယောဂပူကူဆက်တဲ့အစ်စ်ရောက်နေပါပြီပေါ့နော်။နောက်တစ်စင်းအနေနဲ့ကတော့အဲ့ဒီလူရန်ဒီတစ်စင်းဆင့်ပွားပြီးတော့လူတိုင်းလူတိုင်းမှာယောဂကူးစက်လာနိုင်တဲ့အခြေအနေမျိုးထိပေါ်လာနိုင်တဲ့အတွက်အခုအချိန်မှာဒီကိုဗစ်ယောဂါမပြောင်းဖို့အတွက်ဝယ်ဖို့ရည်ကြီးဆုံးအချိန်ကိုရောက်ရှိနေဖြစ်ပါတယ်ဒီအချိန်မှာလူတိုင်းကိုယ်စီတူးချင်းယူဝင်ရို့လိုပါတယ်ဒါကြောင့်မလို့ပထမဦးဆုံးအကြံပေးထားတဲ့အတိုင်းမိရဲ့အိမ်မှာပဲနေဖို့လိုပါတယ်ရည်ကြီးချောင်းရမရှိဘဲနဲ့အပြင်မထွက်သင့်ပါဘူးနောက်တစ်ခါဒီအခုရောက်ရှိလာနိုင်တဲ့တင်းကြံမှာရေကစားခြင်းမျိုးကိုလုံးဝရှောင်ကျဉ်ဖို့လိုပါတယ်
တခြားကလာမှာရေကားဝင်ပေးရင်မပေးရင်လည်းပတ်သက်ပြီးပြည်သူလူထုမှာအမြင်မျိုးရှိနေကြတာပါအခုချိန်မှာတော့တခြားကမှာရေမကစားသင့်ဘူးဆိုတာကိုလူများစုကနားလည်လက်ခံလာကြပြီဖြစ်ပါလေတခြားကလာကျော်တဲ့အထိပြည်သူလူထုအားလုံးဒီနေ့ထဲ home stay နေပေးကြမယ်ဆိုရင်မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်မှုတွေနှေးပါတော့နိုင်တယ်လို့ပြောလဲနေကြတဲ့သူတွေလည်းရှိပါတယ်အိမ်ထဲကထွက်ပေးနိုင်များ home stay နေပေးနေတဲ့အချိန်မှာရောဂါကူးစက်ခံရမှုရှိအောင်ဘလူးချက်တွေကိုလိုက်နာဆောင်ဖို့လိုပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုအကြံပေးပါတယ
်ဗိုင်းရပ်ကိုကိုယ့်ရဲ့ခန္ဓာကိုယ်မဝင်ကာကွယ်ဖို့ဟာနံပါတ်၁ပါနမကအကြေးများကိုယ့်ရဲ့ခန္ဓာကိုယ်ကိုဝင်ရောက်ခဲ့တယ်ဆိုရင်တောင်အနေမရှိအောင်ဆောင်ရွက်ဖို့ကဒုတိယချက်အဲ့တော့ဒီချက်နှစ်ချက်ကိုဆောင်ရွက်ဖို့လိုပါတယ်အဲ့တော့အများသိပြီးချက်မိမိခန္ဓာကိုယ်တွင်းကိုဒီကိုယ်မဝင်ရောက်ဖို့အတွက်ကိုအရေးကြီးဆုံးကတော့လူတွေနဲ့ခတ်ဝန်းနေရမယ်အခုဆိုလို့ရှိရင်6ပေအကွာလောက်ကနေရမယ်အပြင်တိုင်းမတ်နော်ဒါတစ်ပေါင်းစီတက်ထားပါမယ်ပြီးတဲ့အခါမှာကိုယ့်ရဲ့လက်ကကိုယ့်ရဲ့မျက်နှာကိုတတ်နိုင်သေးမရအောင်ယူဆရမယ်လက်စီတဲ့အခါလည်းဒီပြပပစ္စည်းတွေကင်တွယ်မိတာဖြစ်ဖြစ်ကိုယ့်ရဲ့မျက်နှာနားကိုဟိုလက်ရက်တိုင်းတဲ့အနေအထားမျိုး ဒီလက်စီအဆင်စီကိုအသုံးပြုပြီးတော့စက္ကန့်20ကြာအောင်တက်တင်ပေးဖို့လိုအပ်ပါတယ်။ဒါကကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ကိုဒီဗိုင်းရပ်ကိုမဝင်ရောက်ရေးပေါ့။နောက်တစ်ခုကမိမိအိမ်မှာဆိုလူများကြိုက်တဲ့ထိနေတဲ့ပစ္စည်းပစ္စည်းတွေကိုပုံသက်စီဖြန့်ထားပေးလို့လည်းရတယ်။နောက်ဥပမာဒါလက်ခံဖို့နော်နောက်တစ်ခါဒီတကားချက်တွေရှိတယ်နော်။နောက်စာရေးကိရိယာပစ္စည်းဖြစ်မယ်ကိုယ်ကံရည်ရဲ
ကိုဗစ် -19 ရောဂါကိုကူးစက်ခံရဖို့ခွင့်ရရှိနေတာပါ။ရောဂါကူးစက်ခံရနိုင်တဲ့အခွင့်အရေးတွေကိုတနိုင်တမျှလျှော့ချပေးဖို့လိုသလိုမထင်မဲ့ဖဲရောဂါကူးစက်ခံရမယ်ဆိုရင်လည်းရောဂါပြန့်နှံ့မှုမရှိအောင်မိမိခန္ဓာကိုယ်ရဲ့ရောဂါတိုက်ထုတ်နိုင်တဲ့ခွင့်ဆိုင်အစနစ်ကိုကောင်းမွန်နေအောင်ကူးစက်နေရကြရမှာဖြစ်ပါတယ်။ခန္ဓာကိုယ်ရဲ့ကိုယ်ခွင့်ဆိုင်အစနစ်ကိုကောင်းမွန်နေအောင်ကူးစက်နေထိုင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နံပါတ်၁ကတော့ဒီအစာတောက်တဲ့ပတ်သက်ပြီးပြောတာပါ။တင်းတင်းမြတ်တောက်ဆိုတောက်ဖို့လိုပါတယ်။အထူးသဖြင့်တော့ဒီအဒီနန်ကြီးပူစားပြရပါမယ်။ရင်းများများတောက်ရပါမယ်။ရှောင်ရံကတော့ဆေးလေးအရက်ကိုဒီ၃မျိုးလုံးကိုလုံးဝရှောင်ကြည့်ပါတယ်။နံပါတ်၁အနေနဲ့အိတ်ချိန်တနေ့ကို9နာရီကနေ9နာရီလောက်အိတ်ချိန်ရှိပါသေး။အေးရောအိတ်ပါ။လိုအပ်လို့ရှိရင်နေကင်းနေ့လည်းမဒေတောင်းအိတ်လိုလည်းရပါတယ်။ရှောင်ရံအနေနဲ့ကတော့ညနေတိနော်ဒီအင်တာနက်အွန်လိုင်းတွေသုံးဆွဲခြင်းကိုဒီ12နာရီကျော်တဲ့အထိသုံးဆွဲခြင်းကိုရှောင်ကျင်သင့်ပါတယ်
။မြမရရကြံကာလအချိန်တွေမှာရေကစားလာတဲ့လူလူဝေးပြုလုပ်ရာတွေကိုရှောင်ကျင်ပြီးအိမ်ထဲမှာချမ်းသာရည်ညညောင်းနေထိုင်ရင်ကိုဗစ် -19 ရောဂါကူးစက်ပြန့်နှံ့မှုပေါ့အောင်ဝန်ဝန်ကြိုးပမ်းဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်သွား
ပြည်ရင်းမြန်မာရုံးမြင့်ဆက်စီစဉ်တွေကိုဒီမိုကရေစီမြန်မာတန် TVV လို့တန်လိုင်းကနေဖန်ယူကြည့်ရှုနိုင်TVV ရုပ်သောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ Comment ရှိနေတာ Yuri Set 17နဲ့ Mia Set 22တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံသားနဲ့မြန်မာသတင်းတွေအပြင်ဒေသဆောင်တွေတွေးဆမင်းငန်းငန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ
view ရဲ့တပည့်အားကစားသတင်းတွေကိုတင်ဆက်ပြတော့မှာဖြစ်ပါတယ်။ဒီဘုံကဂျန်အင်ဖန်တီနိုကတော့ဘောလုံးပွဲတွေကိုအချိန်မတန်ကမှပြန်မဆောက်ဖို့တတိပေးလိုက်ပါတယ်။ဂျိုဇလန်အာဘိုင်ဒီဘက်ကဖီဖာဥက္ကဋ္ဌဟောင်းဆက်ဘလက်တာကိုဆက်ထားတဲ့အမှုတစ်ခုကိုပြန်ယူသိမ်းလိုက်ပါတယ်။ဘာသာအသင်းရဲ့ဒါရာဖော့ဝယ်6ရောက်နှုတ်ထွက်သွားခဲ့ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ။ကဘာရကယောဂဖြစ်နေတဲ့ကာလအတွင်းမှာဘလုံးပွဲကိုအချိန်မတိုင်ခင်မှာအ мян ပြန်စကြဖို့ဒီဘဥထာကသတိပေးပါတယ်။ဘလုံးပွဲတွေကိုအချိန်တိုင်ခင်ပြန်စတာဟာတာဝန်မဲ့ရရောက်တယ်လို့ဖွဲ့ဝင်နိုင်ငံ130နိုင်ငံဘလုံးဖွဲ့ချုပ်တွေကတောက်ချနေကဒီဘဥထာကပြလိုက်တာဖြစ်ပါတယ်
။ This moment at FIFA we have three things in our mind and here they are in order of priority. First, health has to come first.
ဘူချင်မာဖီဘာကဥပစင်လာတာတုံးရှိပါတယ်ပထမဆုံးကတော့ချမရေးပါဘာပဲလုပ်လို့ချမရေးကဥသာပေးစင်လာမယ်ကိစ္စပါဒုတိယကတော့အခုလိုအခုကြီးတွေလိုအပ်နေတဲ့မှာဘောလုံးတိုင်းပိုင်းကောင်းအောင်ဘယ်လိုပတ်ဖို့ကူညီမလဲဆိုတာပါတခြားတစ်ချက်ကတော့အခုရှိတဲ့အခြေအနေတွေကိုပြန်လည်သုံးသပ်ပြီးတော့အနာဂတ်အတွက်စဉ်းစားသွားဖို့လက်ဆိုဂျန်ယန်ဖန်တီနိုကပြောသွားတာပါဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ယောဘကထိတဲ့ဘောလုံးပွဲတွေပါဝင်ကွာရဘန်ကအားကစားပွဲကိုရပ်ဆိုင်းထားတာပါ။ဒါပေမဲ့ယောဘနိုင်ငံတချို့မှာတော့ဘောလုံးပွဲကိုပြန်စရအစဉ်ဖြစ်ဆိုပြီးတော့လေ့ကျင့်မှုတွေကိုပြီးခဲ့တဲ့ရပ်ပိုင်းတွေအတွင်းမှာပဲလုပ်နေတာဖြစ်ပါတယ်ခင်ဗျာ။ဒီကောဥထာဟောင်းတက်ဘက်တာကဒီကာရီဘီယံဘောလုံးပွဲတွေများသမဂူဘဝဘောလုံးပွဲတွေထုတ်လွှင့်ပြသခွင့်ရောင်းချခဲ့တာနဲ့ပတ်သက်ပြီးတော့စစ်ဆေးနေတာတွေကိုရပ်တန့်အောင်မယ်လို့ဆွေးနွေးရှင်းနေကြုံကပြောလိုက်ပါတယ်။ဒီမှုကိုရုပ်သိမ်းဖို့စဉ်းစားနေပြီးတော့ဘလို့အဆုံးသတ်မလဲဆိုတဲ့အလက်ကိုလည်းရှာဖွေနေတယ်လို့ဒီမှုနဲ့ပတ်သက်တဲ့သူတွေကိုအကြောင်းကြားထားပြီးဖြစ်ကြောင်းပြောပါတယ်။ဘာလို့ဆိုတော့ကိုတော့ပြောသေးပါဦး။ဒါကြောင့် Mr. Blatter အနေနဲ့ဒီဘဖလာရုပ်တံထုံးခွင်တွေကိုဇီးပေါ်ပေါ်နဲ့ရောင်းချထားတဲ့တရားစွဲခံရတော့မှာမဟုတ်ပါဘူး။ FIFA က Caribbean ဘောလုံးဖွဲ့ချုပ်များသမဂ CFU ကို2010နဲ့2014ကမ္ဘာဖလာဘောလုံးပွဲတွေကိုရုပ်တံထုံးခွင်တွေဒေါ်လာ6သိန်းနဲ့ရောင်းချခဲ့တာဖြစ်ပြီးတော့ဒါဈေးကွက်ပေါ်ဈေးထက်အများကြီးနည်းနေတာဖြစ်ပါတယ်။ကမ္ဘာဖလာအင်ရှင်ရွေးချယ်ရေးကိစ္စအပါဝင် FIFA တွင်ကအားရလိုက်စားမှုရှုပ်တော်ပုံတွေကြောင့်ဒီလိုဥစ္စာ Tablet ပါဝင်အလုံးမှုဆောင်ဖွဲ့တွေနဲ့ဥရောပဘလုံးဖွဲ့တွေရဲ့သမဂ္ဂဒီဥက္ကဋ္ဌဟောင်းပလတ်တီတို့ကိုယာရုကနေထုတ်ပယ်ပြီးတော့ဘလုံးဖွဲ့တွေကနေနှင်းနေချီပင်ထားတာဖြစ်ပါတယ်ခင်ဗျာ။ ဘာသာနာသင်းကဒါရိုက်တာဖတ်ဝင်၆ရောက်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထုတ်ထွက်ခဲ့ပါတယ်။ကိုရိုနာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့အနာရေးရရန်တွေနဲ့ခင်းရဲ့လူမှုကွန်ရက်အချုပ်တော်ကိုစီးဆိုင်နေပတ်သက်ပြီးအသင်းဘက်ကတိုင်တွယ်ပုံတွေကိုမိတာကြောင့်နှုတ်ထွက်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။အဲ့လိုနှုတ်ထွက်သွားတဲ့အထက်မှာဘာဆိုနာသင်းရဲ့ဒုက္ခလျောက်ထဲကနှစ်ပေါင်ပြီးတော့ဒါရိုက်တာဖတ်ဝင်လျောက်လည်းနှုတ်ထွက်သွားတာဖြစ်ပါတယ်။ကစားသမားတွေနဲ့ဝမ်ဒီကိုလာစားဖြစ်တော့တဲ့ကိစ္စတွေပတ်သက်ပြီးတော့အသင်းဥက္ကဋ္ဌနဲ့အသင်းရဲ့ခိုင်တွဲမှုတွေမတင်တတ်တာကြောင့်လည်းဆိုပါတယ်။တချို့သတင်းတွေမှာတော့လာစား30ရာခိုင်လုံးလောက်အထိချော့ချခဲ့ရတယ်လို့ဖော်ပြနေပါတယ်။ဒါဘာဆိုနာအသင်းဟာလူမှုကွန်ရက်တွေမှာအသင်းနဲ့ပတ်သက်ပြီးဖော်ပြပြောဆိုနေတာတွေကိုစောင့်ကြည့်ဖို့အတွက်ကုမ္ပဏီတစ်ခုကိုငားရမ်းခဲ့ပြီးတော့ဒီကုမ္ပဏီကဥက္ကဋ္ဌဖြစ်ဝင်ရွေးခံလာဝယ်ရှိတဲ့သူတွေကိုတိုက်ခိုက်ဖို့အတွက်လူမှုကွန်ရက်တွေမှာအကောင့်တွေဖွင့်ပြီးတော့လုပ်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရပါတယ်ဥက္ကဋ္ဌဂျိုးဆက်ဘာတိုမူကတော့အဲ့ဒီဆွဆွဲချက်တွေကိုလက်မခံဘဲပယ်ချလိုက်ပြီးတော့သူ့အနေနဲ့သုံးတရားအမှားရင်းလုပ်ထားတာမရှိဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်လုံထွက်သွားတဲ့သူတွေကတော့အဲ့ဒီဥက္ကဋ္ဌရွေးကောက်ပွဲကိုဖြစ်နိုင်မှစောစောလုပ်ဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာဒီသတင်းနဲ့တစ်ဆက်ထဲမှာပဲဘာစီလိုနာတိုက်စစ်မှုမက်ဆီဟာဒီအီတလီကအင်တာမီလန်သင်းကိုပြောင်းတော့မယ်ဆိုတဲ့နေ့နေ့လဲထွက်လာနေပါတယ်။ဒါကြတော့ဒါရီဟာကောလာဟာလာရဖြစ်ပြော့သတင်းမားတွေကိုမယုံကြားဘူးနဲ့သူ့အနေနဲ့အစင်းပြောင်းမယ်ဆိုတဲ့သတင်းတွေကမမှန်ဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာ။စပင်ဘက်ကနောက်ထပ်သတင်းတစ်ပုဒ်မှာတော့ Real Madrid အသင်းကကစားသမားတွေဟာလာဇာရှော့ယူဖို့သဘောတူလိုက်လို့ဆိုပါတယ်။ Real ကစားသမားတွေနီးပြတွေဟာဒီလာဇာ10ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိရှော့ယူဖို့အသင်းနဲ့သဘောတူခဲ့ကြတာဖြစ်ပြီးတော့ဒီထဲမှာဘတ်စကတ်ဘောကစားသမားတွေလည်းပါဝင်တယ်လို့ Real Madrid အသင်းဘက်ကပြောပါတယ်။အခုလာဇာရှော့ယူလိုက်တဲ့အတွက်အသင်းအနေနဲ့အထောက်ကူဖြစ်စီပြီးတော့တခြားဝန်ထမ်းတွေအနေနဲ့လည်းလာဇာရှော့ယူစရာမလိုတော့ဘူးလို့ဆိုပါတယ်။ငွေပမာဏဘလောက်အတိုင်းတာဆိုတာကိုတော့ Real Madrid အသင်းဘက်ကအတိအကျပြောထားတာမရှိပေမဲ့ဆရာကိုင်းလုံးရှော့ထားလိုက်ခြင်းအပြင် Real အသင်းအတွက် €350 လောက်အကုန်ကျစာသွားစီဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာ England Premier League မှာတော့ဘောလုံးသမားတွေကဒီကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်တိုက်ဖျက်ရေးအတွက်ရန်ပုံငွေတွေထည့်ဝင်နေကြပါတယ်။ကျမကြီးဝန်ထမ်းတွေအတွက်ရန်ပုံငွေတွေမတည်တဲ့အနေနဲ့အင်္ဂလန်အသင်းကောင်းဆောင် Harry Kane ၊လူဦးအသင်းကောင်းဆောင် Henderson တို့အပါအဝင် Premier League ကစားသမားတွေဟာဒီပရဟိတလုပ်ငန်းတွေအတွက်လူတွေထည့်နေကြဖြစ်ပါတယ်။ Premier League ကဘောလုံးသမားတွေဟာဒီ COVID-19 ကပ်ရောဂါကာလအတွင်းမှာလာစားရှော့ယူဖို့အတွက်ဖိအားပေးတာလည်းခံရပါတယ်။ဒါပြင် Manchester United အသင်းဟာလည်းဒီကျမကြီးဝန်ထမ်းတွေကိုကူညီပေးမဲ့အစီအစဉ်တွေကိုကျင်းညာလိုက်ပြီးတော့အစော်ဘက်ကလည်းဒေသခံတွေကိုအစားအသောက်တွေလူရအပါဝင်လူငွေတွေပေးသွားမယ်ဆိုပြီးတော့ကျင်းညာလိုက်ပါတယ်ခင်ဗျာဒီသတင်းနဲ့တစ်ဆက်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဘောလုံးရာသီကြိုပဲ့စင်တွေဖြစ်နေယောဘကနာမည်ကြီးအသင်းတွေကဘာတော်မှာကစားကြမဲ့ International Champions Cup ပွဲစဉ်တွေကိုဖျက်သိမ်းလိုက်တယ်ဆိုတာခြေတိုင်းနဲ့ပဲဒီတစ်ပတ်ရအားကစားကြတာကိုပါပဲသုံးသပ်လိုက်ပါတယ်ခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံတမ်းအစီအစဉ်တွေအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေကြပါ VOA ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့ VOA Facebook အစမ်းများမှာလည်းနားဆင်ကြည့်ရှုနိုင်ပါရှင
်အခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်အပုံငွေစံငန်ထားဖို့ဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်နိုင်ငံအားလုံးကိုတည်နေနေကြတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတဲ့ကူးစက်မှုတွေကို WHO ကကြာကြာနာနာစုံစမ်းစစ်ဆေးရတယ်မလုပ်ခဲ့ဘူးဆိုပြီးအထောက်အပံ့တွေဖြတ်တောက်မဲ့အကြောင်းဒေါ်နယ်ထရန့်မနေ့ကကြေညာလိုက်တဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတုံ့ပြန်လိုက်တာပါဂျမနီနိုင်ငံရဲ့ဝန်ကြီးဟေကိုမက်ကလည်းအပြစ်ဖို့နေတာအထောက်အကူမဖြစ်ဘူးဆိုပြီးဒီကနေ့ပဲ WHO ဘက်ကနေကာကွယ်ပြောဆိုပါတယ်ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှု30လောက်တိုးအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပေးနေတဲ့တောက်ပံ့နေလက်ဆိုင်မဲ့အကြောင်းဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုစီမံခန့်ခွဲမှုညှင်းပြင်းခဲ့မှုနဲ့ဖောက်ပွဲခဲ့မှုတွေမှာ WHO ကတ်ခဲ့တဲ့အခန်းကဏ္ဍကိုပြန်လည်သုံးသပ်နေတဲ့အချိန်မှာအမေရိကန်ကတောက်ပံ့နေတာတွေကိုရပ်ဆိုင်ထားဖို့အစိုးရကိုညွှန်ကြားထားတဲ့အကြောင်းဒေါ်နယ်ထရန့်မနေ့ကပဲအင်ဂျီရောမှာပြောဆိုကြတာပါ။ COVID-19 ရောဂါတက်ဖြစ်ရေး WHO ရဲ့ချက်တွေကိုပြန်လည်သုံးသပ်နေစဉ်ရပ်ပေါင်း80ကနေ90အထိထောက်ပံ့နေဆိုင်းငံ့ထားမှာဖြစ်တယ်လို့လည်းသမ္မတ်ထရန့်ကပြောပါတယ်။အမေရိကန်ခွန်ထမ်းပြည်သူရဲ့ငွေတွေနဲ့နှစ်စဉ် WHO ကိုဒေါ်လာတန်400နဲ့500လောက်ထိထောက်ပံ့ပေးနေပြီးတရုတ်နိုင်ငံကတော့တန်400လောက်သာပေးရနေတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူဖြစ်ဒီနေ့ပိုင်းအထိအတည်ပြုထားသူ84ဦးထိရှိနေပါပြီ။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးရှိသူတွေနဲ့ထိတွေ့မှုရှိခဲ့သူအမျိုးသမီးခုအမျိုးသား5ဦးစုစုပေါင်း12ဦးမှာရောဂါစစ်ဆေးတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းလဲကျန်းမာရေးနဲ့အားသာဥထာဏရဲ့မနေ့စနေနေ့ခွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ရောဂါကူးစက်သူတွေကသေဆုံးသူ4ဦးရှိတဲ့အကြောင်းလဲအတည်ပြုထားပါတယ်ခင်ဗျာ။ပေါ်လူနေရပဲစစ်ဆေးကြတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေရဒီမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကုန်တော့တက်တလော့ရရဆိုင်တက်မှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့ညနေ6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ။ VOA စီစဉ်တွေကိုနားဆင်ကြည့်ရှုပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.